Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ VOA American Nine ရဲ့2019ခုနှစ်စက်တင်ဘာလ6ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49ဟာရိုကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါဗျာ
ကျွန်မကတော့စုမြတ်မှာပါရှင် American ပြည်ထောင်စုမှာနေထိုင်ခွင့်အထောက်အထားမရှိဘဲအခြေချနေထိုင်နေကြသူတွေကိုနေရက်ပြန်မပေါ်အောင်အကာအကွယ်ပေးထားတဲ့ဒါကအစီအစဉ်အဆုံးသတ်လိုက်ပါပြီမြောက်ကိုရီးယားနျူကလ িয়ার ရန်ချင်းချောက်မှုနဲ့ပတ်သက်လို့ပြဿနာဖြစ်နိုင်တဲ့ပြောဆိုမှုတွေကနေမရည်ရွယ်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ကသတိပေးလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာလက်ရှိရခိုင်အရေးကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုဝမ်းပြီးပြားပီးပြောဆိုကြဖို့ကုလအတွင်းမှုချုပ်ဂူတာရက်စ်ကပြောကြားလိုက်ပါတယ
် I have written officially to the president of the security council to express my concern and to propose various steps
ကုလလုံခြုံရေးကောင်စီနဲ့ပတ်သက်ပြီးပြောကြားချက်တွေကိုမကြားခင်သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူရခိုင်ဒေသအရေးဆိုင်ရာသတင်းတွေကိုလည်းဆက်တိုက်တင်ဆက်အောင်မှာပါကနိုင်ငံတကာသတင်းလောင်းတပုတ်ကိုလည်းတင်ပြဖို့ရှိပါတယ်အခုတော့ဗိုလ်ဒူးနေမနေခင်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်ထောင်စုမှနေထိုင်ခွင့်အထောက်အထားမရှိဘဲအခြေချနေထိုင်နေကြသူ၈သိန်းနီးပါးကိုနေရက်ပြန်မပို့အောင်အကာအကွယ်ပေးပြီးတော့ကြောင်းတက်ခွင့်အလုပ်လုပ်ခွင့်ပြုထားတဲ့ဒါကအစီအစဉ်ကိုအဆုံးသတ်လိုက်ပါတယ်ဒါကအစီအစဉ်ကိုအဆုံးသတ်ဖို့အတွက်သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီအစီအစဉ်ကိုရပ်ဆိုင်းလိုက်တယ်လို့ရှေ့နေချုပ် Jeff Sessions ကအင်္ဂါနေ့မှကြေညာခဲ့တာပါအမေရိကန်ကိုမိဘတွေနဲ့အတူအရွယ်မရောက်ခင်တည်းကတရားမဝင်လာရောက်နေထိုင်နေကြသူတွေကိုနိုင်ငံထဲမှာဆက်နေခွင့်ပြုမလားနေရက်ပြန်ပို့မလားဆိုတာလွှတ်တော်ကစဉ်းစားဆုံးဖြတ်ဖို့လဲအစိုးရကအချိန်6လပေးထားပါတယ်ဒါကအစီအစဉ်အဆုံးသတ်ဖို့ Trump အစိုးရရဲ့ဆုံးဖြတ်ချက်အပေါ်ကန့်ကွက်တဲ့အနေနဲ့ Washington မြို့တော်အပါအဝင်တခြားမြို့တွေမှာဆန္ဒပြခဲ့ကြပါတယ်ဒါကအစီအစဉ်ကိုစတင်ဆောင်ရွက်ခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားကအခုလိုအစီအစဉ်ကိုရပ်လိုက်တာဟာနိုင်ငံရေးအရာဆုံးဖြတ်တာဖြစ်ပြီးမှားယွင်းတယ်လို့လူမှုကွန်ရက်ပေါ်မှာသူ့ရဲ့သဘောထားကိုထုတ်ပြန်ခဲ့ပါတယ်
။ကလေးဘွားတွေကအမေရိကန်ပြည်ထောင်စုကိုမိဘတွေနဲ့အတူလိုက်ပါလာတဲ့တရားမဝင်နေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့ဒါကအစီအစဉ်ကိုအဆုံးသတ်လိုက်ကြောင်းသမ္မတဒေါ်နယ်ထရန့်အစိုးရကအင်္ဂါနေ့မှကြေညာလိုက်ပြီးတဲ့နောက်၈သိန်းလောက်ရှိတဲ့အဲ့ဒီလူငယ်တွေကိုအကာအကွယ်ပေးနိုင်ရေးလွှတ်တော်အနေနဲ့အများဆုံးဥပဒေပြဋ္ဌာန်းပေးဖို့လွတ်တော်အမတ်တင်တဲ့စစ်ပွားရေးလုပ်ငန်းရှင်တွေကတောက်ဆိုလိုက်ကြပါတယ်။သမ္မတဟောင်းဘာရက်အိုဘားမားလက်ထက်2012ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အဲ့ဒီဒါကာအစီအစဉ်အရမိဘတွေနဲ့အတူတရားမဝင်ရောက်လာကြတဲ့လူငယ်တွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းအလုပ်လုပ်ခွင့်ကျောင်းနေခွင့်နဲ့စစ်မှုထမ်းခွင့်ပြုထားတာဖြစ်ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌပေါ်ရန်ရန်ကတော့ဥပဒေချိုးဖောက်မထားတဲ့သူတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းအမြဲနေထိုင်ခွင့်ရရှိစေနိုင်မယ့်အားလုံးသဘောတူနိုင်တဲ့အမြဲတမ်းဥပဒေတစ်ခုကိုသမ္မတထရမ့်ရဲ့ခေါင်းဆောင်မှုနဲ့လွတ်တော်အနေနဲ့ပြဋ္ဌာန်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။သမ္မတအိုဘားမားရဲ့အမိန့်ကြေညာခြင်းနဲ့ထုတ်ပြန်ပြဋ္ဌာန်းခဲ့တဲ့ဒီဥပဒေဟာတရားမဝင်ကြောင်းမနစ်ကသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုရှုံးနိမ့်ခဲ့တဲ့အထက်လွတ်တော်အမတ်ရောင်ပေါ်ကလည်းပြောပါတယ်
။မြောက်ကိုရီးယားနျူကလ িয়ার ရန်ချိန်ထောက်မှုနဲ့ပတ်သက်လို့ပြဿနာဖြစ်နိုင်တဲ့ပြောဆိုမှုတွေကနေမရည်ရွယ်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂတရားမှုချုပ်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာလက်ရှိကမ္ဘာမှာအစိုးရအရဆုံးချင်းချောက်မှုဖြစ်တယ်လို့အတွေ့အေးမှုချုပ်အန်တိုနီယိုဂူတဲရက်စ်ကအင်္ဂါနေ့ကပြောကြားခဲ့တာပါဒီပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းရမှာဖြစ်ပြီးစည်ရေးနည်းလမ်းနဲ့ဖြေရှင်းလို့ဖြစ်လာမယ့်အကျိုးဆက်တွေဟာတိတ်ကိုကြောက်မက်ဖွယ်ဖြစ်တယ်လို့ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲကသူကပြောကြားခဲ့ပါတယ်မြောက်ကိုရီးယားကတော့သူ့နိုင်ငံမှာတိုက်ချင်းပြပယ်ထိန်တုံးအနုမြူဘုံနဲ့ဟိုက်ဒရိုဂျင်ဘုံတွေပိုင်ဆိုင်ထားပြီးနျူကလ িয়ার အင်အားအပြည့်အဝရှိနေပြီလို့အင်္ဂါနေ့ကကြေညာခဲ့ပါတယ်။အင်အားပြင်းတဲ့မြေရောက်ဖောက်ခွဲဆန်းသတ်မှုကြီးလုပ်ခဲ့ပြီးနှစ်ရက်ကြာမှအခုလိုပြောလိုက်တာပါ။အခုလိုနျူကလ িয়ার ရန်ရှိနေချိန်မှာဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကိုအမေရိကန်လို့အစစ်မြစ်စစ်လက်နက်ပစ္စည်းတွေတိုးမြှင့်ရောင်းချဖို့ခွင့်ပြုလိုက်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။
အာပြင်ဟာရီကိန်းမုန်တိုင်းအဆင့်5လောက်ဖြစ်လာနိုင်တဲ့မုန်တိုင်းတစ်ခုဟာကာရီဗီယံကျွန်းဒေသဘက်နဲ့ဖလော်ရီဒါပြည်နယ်တောင်ပိုင်းကိုဥတီလာနေပါတယ်။အာမာမုန်တိုင်းဟာလေပြင်းတိုက်ခတ်နှုန်းတနအီကိုကီလိုမီတာ300နီးပါးနဲ့ရွေ့ရှားနေတာဖြစ်ပါတယ်။အတ္တလန္တိတ်သမုဒ္ဒရာထဲမှာဖြစ်ပေါ်နေတဲ့မုန်တိုင်းဒီထဲမှာအပြင်းထန်ဆုံးလေတိုက်နှုန်းအတွက်စာရင်တင်ထားပါတယ်။မုန်တိုင်းအန်ဒီယေကိုပေါ်ပေါ်တန်တန်မတွေ့ကြဖို့ကြွန့်ကျင်သူတွေကသတိပေးထားပါတယ်။ဒိုမီနီကန်သမ္မတနိုင်ငံအမေရိကန်ပြည်ထောင်စုပိုင်ပေါ်တိုရီကိုကျွန်းဗာဂျင်အိုင်လန်ကျွန်းဗီတိန်ပိုင်ဗာဂျင်အိုင်လန်ကျွန်းနေမှာဟာရီကိန်းသတိပေးချက်တွေထုတ်ပြန်ထားပါတယ်အန်တီဂါနဲ့ဘာဘူဒါကျွန်းနိုင်ငံမွန်ဆဲရာနဲ့ ကွာတာလုပ်ကျွန်းနိုင်ငံတွေကိုအင်္ဂါနေ့ညပိုင်းဒါမှမဟုတ်ရင်ဗုဒ္ဓဟူးနေ့အစောပိုင်းမှာမုန်တိုင်းဝင်ရောက်တိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်။
ယူအေဘီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00ကနေခုနှစ်နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်93.9လိုင်းဒိုမီတာ48ကီလိုဟတ်စ်ခွန်လေး33.9လိုင်းဒိုမီတာ80ကီလိုဟတ်စ်ချောက်တဲရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်ကားခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာလူမျိုးအမျက်ပြတ်အောင်ရှင်းလင်းတဲ့အခြေအနေမျိုးဖြစ်လာမှာစိုးရိမ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားခဲ့ပါတယ်။ရိုဟင်ဂျာထောင်ထဲချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေကြတာနဲ့ပတ်သက်လို့ရိုဟင်ဂျာလူနည်းစုတွေကိုအမျက်ပြတ်အောင်ရှင်းလင်းနေတဲ့အခြေအနေရောက်နေပြီလားလို့သတင်းတောက်တယောက်ကမေးရမ ဒေတာရီအခြေအနေမတိမငြိမ်ဖြစ်လာနိုင်တဲ့အတွက်မြန်မာနိုင်ငံထဲမှာတိုက်ခိုက်မှုတွေရပ်ဖို့လဲအရက်ဖက်နဲ့စစ်တပ်အာဏာပိုင်တွေကိုသူကပန်ကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအကြမ်းဖက်ခံနေရတာကြောင့်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကအ мян ဆုံးပြပြတတ်တာဆောင်ရွက်ဖို့အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကလည်းလုံခြုံရေးကောင်စီကိုအိတ်ခွင့်ပေး nga ရခိုင်ပြည်နယ်ထဲမှာအဖြစ်ဆိုးတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာကြောက်မက်ဖွယ်ကောင်းအောင်ဖြစ်ပွားနေတဲ့အတွက်လုံခြုံရေးကောင်စီကအမြန်ဆုံးဝင်ရောက်ဖြေရှင်းဖို့လိုအပ်နေပြီလို့အိတ်ဖွင့်ပေးစာထဲမှာရေးထားပါတယ်။ Grameen Bank ကိုတည်ထောင်သူ Nobel ငြိမ်းချမ်းရေးဆုရှင် Mohammed Yunus ဟာမနစ်တုန်းကလည်းရခိုင်ဒေသမှာတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာလုံခြုံရေးကောင်စီကဝင်ရောက်ဖြေရှင်းပေးဖို့အတွက်အလားတူစာရေးခဲ့မှုပါတယ်။လူသားချင်းစာနာစရာဘေးဒုက္ခကြီးကိုအဆုံးသတ်ဖို့နဲ့ဒေသရင်းမှာလုံခြုံရေးတည်ဆောက်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆောင်ရွက်မှုကိုကမ္ဘာကစောင့်ကြည့်နေပြီလို့အခုအိတ်ဖွင့်ပေးစာထဲမှာမိုဟာမက်ယူနက်စ်ကရေးပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေထွက်ပြေးနေတာနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်ပြစ်တင်ဝေဖန်နေကြတဲ့မွတ်စလင်နိုင်ငံတွေကတူရကီသမ္မတရီဂျက်ပ်ဒါယက်အာဒူဝန်နဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ကတော့အင်ဂါနီကတယ်လီဖုန်းနဲ့ဆက်သွယ်ပြောခဲ့ပါတယ်
မြန်မာနိုင်ငံရဲ့ခိုင်ပြည်တဲ့အတွင်းရိုဟင်ဂျာတွေအပေါ်ဇက်တိုက်ကျူးလွန်နေတဲ့အကြမ်းဖက်မှုတွေအပေါ်အထူးစိုးရိမ်ပူပန်ကြောင်းမလေးရှားနိုင်ငံဆိုင်ရာမြန်မာသားမကြီးဦးစိန်ဦးကိုဆင့်ခေါ်ပြီးမလေးရှားနိုင်ငံသားရဲ့ဝန်ကြီးအနီဖာအာမန်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်အခုနောက်ဆုံးဖြစ်ပေါ်နေတဲ့ပဋိပက္ခကိုကြည်ချင်းအဖြစ်ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသတွေမှာနေထိုင်ကြတဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်မြန်မာအစိုးရကထိရောက်စွာကန့်ကွက်ဖြေရှင်းတာကိုမတွေ့ရဘူးလို့နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တဲ့အကြောင်းမလေးရှားကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်မွတ်စလင်အများစုနေထိုင်တဲ့မလေးရှားနိုင်ငံဟာရိုဟင်ဂျာတွေအရေးကိစ္စအတွက်မြန်မာအစိုးရကိုမကြာခဏဝေဖန်ပြောဆိုလေးရှိပါတယ်လူဦးရေအားဖြင့်ဖြားမြတက်တန်းကျော်ရှိတယ်လို့ယူဆရတဲ့ရိုဟင်ဂျာတွေအပေါ်အကြမ်းဖက်ကျူးလွန်နေတယ်ဆိုတဲ့ဆိုဆယ်ပြောဆိုမှုတွေဟာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအတွက်အကြီးမားဆုံးနိုင်ငံရေးအရစင်ခေါ်မှုတစ်ခုဖြစ်ပြီးအစ္စလာမ်ဘာသာကိုးကွယ်တဲ့နိုင်ငံတွေအပါအဝင်နိုင်ငံအတော်များများရဲ့ပြစ်တင်ဝေဖန်မှုတွေကိုခံနေရတာဖြစ်ပါတယ်
။ရခိုင်ပြည်နယ်ကလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ ARS အကြမ်းဖက်အဖွဲ့ကရန်ကုန်နေပြည်တော်မန္တလေးအပါအဝင်မြို့ကြီးတွေမှာအကြမ်းဖက်ဖောက်ခွဲတိုက်ခိုက်ဖို့ပြင်းစင်နေတယ်လို့အစိုးရကတတိပေးချက်ထုတ်ပြန်ထားပါတယ်။အကြမ်းဖက်တိုက်ခိုက်နိုင်တဲ့သတင်းတွေကြောင့်နိုင်ငံတော်ဝန်မှလုံခြုံရေးကိုအထူးသတိထားဆောင်ရွက်ဖို့တိုင်းနယ်ပြည်နယ်အစိုးရတွေကိုညွှန်ကြားထားတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကစက်တင်ဘာ5ရက်နေ့ညစွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။အကြမ်းဖက်ဝါဒီတို့တိုက်ခိုက်နိုင်တဲ့ဆိုတဲ့သတင်းတွေကြောင့်လူမျိုးရေးဘာသာရေးပဋိပက္ခတွေအထီးကရုံးတွေဖြစ်လာအောင်ဖန်တီးနိုင်တဲ့အခြေအနေတွေကိုလည်းအထူးပြုရှောင်ရှားဖို့လို့ဒီသတိပေးထားပါတယ်ကုလသမဂ္ဂထူထူညီလာခံကျင်းပမဲ့ဒီလရဲမှအချိန်ကြိုက်တိုက်ခိုက်မှုတွေလုပ်ဖို့အတွက်အကြမ်းဖက်မှုအားပေးတဲ့ပြည်ပနိုင်ငံတစ်ခုမှစီစဉ်နေတယ်လို့သိရတဲ့အကြောင်းတမရော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုစက်တင်ဘာလ5ရက်ကနေ9ရက်နေ့အထိ3ရက်ကြာတရားဝင်ချစ်ကြည်ခီရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဝန်ကြီးချုပ်မိုဒီဟာသုဝနအကစားကွင်အတွင်းအိန္ဒိယနယ်ပယ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပွဲပြုလုပ်သွားဖို့ရှိပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်အရဒီ3ရက်ကြာရောက်လာတဲ့ဝန်ကြီးချုပ်မနင်္ဂနွေမိုဒီကိုသမ္မတဦးထင်ကျော်ကသမ္မတအိမ်တော်မှာမနေ့ ညနေပိုင်းကကွန်ပျူအခမ်းအနားနဲ့ကြိုဆိုခဲ့ပြီးတော့ခေါင်းဆောင်နှုတ်အုပ်တွဲဆောင်ဆွေးနွေးခဲ့ကြပါတယ်။ညပိုင်းမှာတော့ဝန်ကြီးချုပ်မော်ရီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုတမရအုပ်ထင်ကျော်နဲ့စနီတော်စုစုလင်တို့ကကွန်ပျူညသာစာပွဲနဲ့တက်ခင်းအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဒုသမရနှုတ်ဦးဖြစ်ကြတဲ့ဦးမြင့်ဆွေနဲ့ဟန်ဒ
ပေါ်ရုံးနေမယ်ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ပြောပြခဲ့ကြတာပါ။ဖီယိုရဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုဘာမီစ.voa news.com နဲ့အင်တာနက်ဆက်မြန်းနာကရောဖီယိုရဲ့ဖေ့စ်ဘွတ်ဆက်မြန်းနာကဝတိုက်ရိုက်လိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့ရခိုင်အရေးနဲ့ပတ်သက်ပြီးစတင်နေပါတယ်။
ရခိုင်ပြည်နယ်မှာလုံခြုံရေးလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာအခြေအနေတွေကိုသူ့အနေနဲ့လွန်မဲဆိုးရိမ်မကင်းဖြစ်နေတယ်လို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအန်တိုနီယိုဂူတာရက်စ်ကပြောသွားပါတယ်။
I have written officially to the President of the Security Council to express my concern.
ညွှန်ရေးကောင်စီဥက္ကဋ္ဌဆီကိုကျွန်တော်တရားဝင်စာရေးသားပေးဖို့ခဲ့ပြီးပါပြီ။ကျွန်တော်ရဲ့စိုးရိမ်ချက်တွေနဲ့အတူအကြံဖက်မှုကိုအဆုံးသတ်စေဖို့နဲ့ပြည်ပခါကိုဖြစ်ပေါ်စေတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့အကြံပြုချက်တွေကိုအဲ့ဒီစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာပြည်ပခါတွေပို့ပြီးစိုးရွားမသွားရအောင်နဲ့ပြည်စုံကျယ်ပြန့်တဲ့အဖြေရှာနိုင်ဖို့နိုင်ငံတ
ရေးနေကရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတကြောပြန်ဖြစ်လာကြတဲ့ကအခြေအနေတွေကိုသူကိုယ်တိုင်စောင့်ကြည့်နေတယ်လို့လည်းဆိုပါတယ
် And I have condemned the recent attacks by the Arakan Rohingya Salvation Army
Arakan Rohingya Salvation Army လို့ခေါ်တဲ့ ARSA ရခိုင် Rohingya ကတင်ရေးအကြမ်းဖက်အုပ်စုရဲ့မကြသေးခင်ကအကြမ်းဖက်တိုက်ခိုက်မှုတွေကိုကျွန်တော်ရှုတ်ချထားပါတယ်အခုတခါမြန်မာလူညုံရေးတပ်တွေဘက်ကခြေလွန်လက်လွန်ဥပဒေမဲ့နှိမ်နင်းတိုက်ခိုက်မှုတွေအပါအဝင်အကြမ်းဖက်မှုတွေကျူးလွန်နေတယ်ဆိုတဲ့သတင်းတွေကျွန်တော်တောက်လျှောက်ရနေပါတယ်ဒီလို့ရကြောင့်နောက်ထပ်အစွန်းရောက်အကြမ်းဖက်မှုတွေကိုပဲဖြစ်ပေါ်စေပါလိမ့်မယ်
လုံချုံရင်ကောင်စီဥက္ကဋ္ဌစီကိုပေးပို့ထားတဲ့သူရဲ့စာမှာလဲဒီတစ်ကြိမ်အကြမ်းဖက်တိုက်ခိုက်မှုဟာရခိုင်ဒေသမှာ၅နှစ်အတွင်းတတိယအကြိမ်မြောက်ကြီးမားပြီးဆိုးရွားတဲ့အကြမ်းဖက်မှုဖြစ်စဉ်အဖြစ်ဖော်ပြထားပါတယ်။လုံခြုံရေးတပ်တွေဘက်ကနယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင့်အသက်ဆုံးထွက်ပြေးလာကြသူတွေထဲမှာအမျိုးသမီးကလေးငယ်တွေနဲ့အသက်ကြီးရွယ်အိုတွေအဓိကဖြစ်ကြပြီးဘေးလွတ်ရာဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာတဲ့ဒုက္ခသည်ဥယျာဉ်ဟာရပ်ပိုင်းအတွင်းသသိန်း 25,000 လောက်ရှိနေပြီလို့လဲကုလသမဂ္ဂအတွင်းမှချုပ်ကပြောပါရယ်။အခုလိုရခိုင်ပြည်နယ်မှာမြန်မာလုံခြုံရေးတပ်တွေဘက်ကပြင်းထန်တဲ့နှိမ်နင်းမှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်ရောက်နေပြီလို့ပြောနိုင်ပါသလားလို့သတင်းတောက်တဦးကမေးမြန်းရမှာတော့အတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုတုံ့ပြန်ခဲ့ပါတယ
် I think that we are facing a risk. I hope we don't get there. And I appeal to all authorities in Myanmar.
ဒီလိုဖြစ်နိုင်မဲ့အန်ဒီရဲ့အလားအလာကိုရင်ဆိုင်နေရတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အဲ့ဒီအဆင့်ကိုမရောက်သေးဘူးလို့ကျွန်တော်မျှော်လင့်ပါတယ်။ဒေသတွင်းမတည်ငြိမ်မှုဖြစ်အောင်ဒေသတွင်းမတည်ငြိမ်မှုဖြစ်ပေါ်အောင်ဖန်တီးနေတယ်လို့ယူဆရတဲ့အကြမ်းဖက်မှုကိုအဆုံးသတ်ပေးဖို့မြန်မာအရက်ဖက်နဲ့စစ်ပက်အာဏာပိုင်တွေကိုကျွန်တော်အထူးမြတ်တာရက်ခံပါတယ
်။လုံခြုံရေးကောင်စီကိုပေးပို့ထားတဲ့သူရဲ့စာမှာပါဝင်တဲ့ရခိုင်ပဋိပက္ခဖြစ်ရှင်ရေးအကြံပြုထားတဲ့အချက်တွေကိုလည်းအတွေ့အမှုချုပ်ကသတင်းတောက်တွေကိုအခုလိုပြောပါတယ်။
And the authorities in Myanmar must take determined action.
ကျောင်းမဲ့ဘွယ်ကောင်းတဲ့တန်တရားလည်နေတဲ့အကြမ်းဖက်မှုကိုအဆုံးသတ်စေဖို့ဒုက္ခရောက်နေသူအလုံးကိုလုံခြုံမှုပေးဖို့နဲ့ကူညီထောက်ပံ့ဖို့မြန်မာအာဏာပိုင်တွေအနေနဲ့မဖြစ်မနေအသေးစားဆောင်ရွက်ပေးရမှာဖြစ်ပါတယ်။နောက်ပြီးအသက်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုလည်းနှောက်ယှက်ဟန်တားမှုမလုပ်ဘဲခွင့်ပြုဖို့ကျွန်တော်တိုက်တွန်းပါတယ်။
နောက်ပြီးရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေအတွက်ပညာရေးနဲ့ကျန်းမာရေးအပါအဝင်အသက်မွေးဝမ်းကြောင်းလောက်ကင်ခွင့်ရရှိဖို့လွတ်လပ်စွာသွားလာခွင့်ရဖို့အတွက် နိုင်ငံသားဖြစ်ခွင့်ဒါမှမဟုတ်အ ਨੇ စုံတက်တည်ကံကပ္ပရာရရှိခွင့်ဆောင်ရွက်ပေးဖို့အလွန်အရေးပါကြောင်းအတွင်းမှုချုပ်ကထောက်ပြခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ရဲ့ရေရှည်ပြဿနာဖြေရှင်းရေးအတွက်မြမအစိုးရကလက်ခံကြောင်းပြသထားတဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်မှာပါတဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့လူကြောင်းလဲအန်တိုနီယိုဂူတရက်စ်ကတိုက်တွန်းခဲ့ပါတယ်ရှင
်။မင်းညနေပြောပြခဲ့တာပါ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုဩဂုတ်လ25ရက်နေ့ကစတင်ထွက်ပြေးလာကြတဲ့ရိုဟင်ဂျာရေအတွက်ဟာ 13,000 ကျော်သွားပြီဖြစ်တာကြောင့်ဒီလူတွေအတွက်အကူအညီတွေရေးဖို့လိုအပ်နေကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောကြားနေပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ်ဆက်သွယ်မိမြန်တာတဲ့ကိုဇော်ဝင်းလန်ကတင်ပြมาဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်နဲ့မောင်တော်မြို့တို့မှာရှိတဲ့ရက်ကင်းစခန်း20ကျော်ကိုရိုဟင်ဂျာလက်နက်ကိုင်တွေကတချိန်တည်းတပြိုင်တည်းမှာဝင်ရောက်တိုက်ခိုက်မှုဖြစ်သွားခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးအတွက်ဟာလက်ရှိအချိန်မှာ 13,000 ကျော်အထိရှိနေပြီဖြစ်ကြောင်း UNICEF ကုလသမဂ္ဂကလေးငယ်များရောင်းဝယ်ငွေအဖွဲ့ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အခုလိုရက်တိုးတိုးအတွင်းဒီလောက်များပြားလာတဲ့ဒုက္ခသည်တွေရုတ်တရက်ထွက်ပြေးလာကြတာကြောင့်အကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့အခက်အခဲကြုံနေရပြီးသူတို့အတွက်အရေးပေါ်အကူအညီတွေအများဆုံးလိုအပ်နေတယ်လို့ UNICEF ပြောခွင့်ရပုဂ္ဂိုလ် Simon Ingram က Brussels မြို့ကနေ VOA ကိုပြောပါတယ်
။ Well, I think the most important thing that we're trying to say in this statement is to point out that of the enormous surge of people, desperate people crossing from Myanmar into Myanmar.
ဒီနေ့ထဲမှာကျွန်တော်ထောက်ပြထားတဲ့အဓိကအရေးပါတဲ့အချက်ကတော့လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေအလုံးကြီးနဲ့ဝင်ရောက်လာတဲ့ကိစ္စပါ။အဲ့လိုထွက်ပြေးလာတဲ့သူတွေထဲမှာ80ရာခိုင်နှုန်းကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပါတယ်။ဒီလူများစုဟာအဝတ်တထည်ကိုတစ်ခုနဲ့ထွက်ပြေးလာကြတာဖြစ်တဲ့အတွက်အရေးပေါ်အကူအညီလိုအပ်နေပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပဋိပက္ခတွေပြန်လည်ဖြစ်ပေါ်တဲ့အချိန်ကစလို့အဲ့ဒီဒေသကိုတွားရောက်လို့မရနိုင်တော့တာကြောင့် UNICEF ကအရင်ပေးနေတဲ့ကလေးငယ်ပေါင်း 28,000 အတွက်စိတ်ပိုင်းနဲ့ပညာရေးပိုင်းဆိုင်ရာအကူအညီအာဟာရဖြည့်ဆည်းရေးအစီအစဉ်တွေကိုလည်းရပ်တန့်ထားရကြောင်း Simon Ingram ကပြောပါတယ်။လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာအတက်နိုင်ဆုံးအကူအညီပေးရေးအစီအစဉ်တွေကိုလှုပ်ဆောင်နေကြောင်းဆိုင်မွန်အင်ဂရမ်ကဆက်ပြောပါတယ
် In Bangladesh we are doing everything that we can to scale up our response to provide assistance urgently needed assistance for the refugee children who are coming across
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရောက်လာကြတဲ့ဒုက္ခသည်တွေကလေးငယ်တွေအတွက်အရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုကျွန်တော်တို့အနေနဲ့အချိန်မြင့်လှုပ်ဆောင်ပေးနေပါတယ်နောက်ကျွန်တော်တို့ထောက်ပြချင်တဲ့အရေးကြီးတဲ့အချက်တစ်ခုကတော့နိုင်ငံစုမှရှိနေကြတဲ့ဒုက္ခသည်တွေကလေးငယ်တွေဟာဒီဘောက်ခုနီကိုလိုအပ်နေကြတယ်ဆိုတာပါပဲ
ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်ရခိုင်တိုင်းရင်းသားတွေပါထွက်ပြေးနေကြရတာဖြစ်ပေမဲ့နိုင်ငံတကာအတန်းဝိုင်းကရိုဟင်ဂျာတွေအပေါ်မှာပိုအာယုံစိုက်ပြီးအကူအညီပေးမှုများတယ်လို့ရခိုင်ဒေသခံတွေဘက်ကပြောဆိုမှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ UNICEF ရဲ့ရည်တည်လှုပ်ဆောင်ချက်တွေကို Simon Ingram ကအခုလိုရှင်းပြပါတယ
် Now UNICEF certainly in its programs that were existing have been ongoing in Rakhine State we've been providing assistance across the board to children from all communities that's an absolute
UNICEF အနေနဲ့ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့လူဆိုင်ဝိုင်းနှစ်ဖက်လုံးကလူတွေကိုအကူအညီတွေတောက်လျှောက်ပေးနေကြတာပါဒီကိစ္စကိုကျွန်တော်တို့အနေနဲ့အထူးအလေးပေးပြောကြားလိုပါတယ်ကျွန်တော်တို့အနေနဲ့အဖွဲ့အစည်းတစ်ခုတည်းလူမျိုးစုတစ်ခုတည်းကိုပဲဗက်လိုက်ပြီးအကူအညီပေးရစွာမရှိပါဘူးနှစ်ဖက်လုံးမှာရှိနေရတဲ့ကလေးငယ်တွေအားလုံးကိုကျွန်တော်တို့အနေနဲ့အကူအညီပေးနေရဆိုတဲ့အချက်ကိုပဲကြီးညာရေးထဲမှာအထူးထောက်ပြထားတာဖြစ်ပါတယ်
အခုထွက်ပြေးလာကြတဲ့ဒုက္ခသည်တသိန်း2000ကျော်ဆိုတဲ့အရေးအတွက်ကိုတော့ဒုက္ခသည်တွေရောက်လာတဲ့ဒေသတွေမှာရှိနေတဲ့ UNICEF အပါအဝင်တခြားအဖွဲ့အစည်းတွေကပေးပို့တဲ့အချက်အလက်တွေပေါ်အခြေခံပြီးထုတ်ပြန်ခဲ့ခြင်းဖြစ်တယ်လို့လည်း Simon Ingram ကပြောပါတယ်။ UNICEF ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရအမျိုးသမီးဒူနီယာအစလမ်ခန်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာကြတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာအတော်လေးဆိုးဝါးနေတယ်လို့ပြောပါတယ်။ဒုက္ခသည်အတော်များများဟာအစမစားပဲရက်အတန်ကြာလမ်းလျှောက်ခဲ့ကြရတယ်လို့ပြန်ပြောပြကြတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ် IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကတော့ဒုက္ခသည်တွေအတွက်လာမယ့်3လအတွင်းအကူအညီတွေပေးနိုင်ဖို့အမေရိကန်ဒေါ်လာ18တန်းအရေးပေါ်လိုအပ်တယ်လို့ပြောဆိုထားပေမဲ့ UNICEF ကတော့ငွေကြေးပမာဏအားဖြင့်ဘလောက်လိုအပ်တယ်ဆိုတာအခုအချိန်မှာခန့်မှန်းပြောဆိုဖို့ခက်ခဲကြောင်းပြောပါတယ်ဒီတော့တွင်ဥရောပကော်မရှင်ရဲ့လူသားချင်းစာနာမှုအကူအညီပေးရေးနဲ့ပဋိပက္ခစီမံကိုယ်ကျေးဆိုင်ရာမဟာမင်းကြီးခရစ်စတော့စတိုင်လီယာနတ်စ်ကသက်ဆိုင်သူအဖွဲ့အစည်းအားလုံးကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့တင်းမာမှုတွေဖြေလျော်ရေးအတွက်လ လောက်ဆောင်ကြဖို့နဲ့ဥရောပကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွက်အကူအညီပေးရေးအစီအစဉ်တွေကိုအစွမ်းကုန်လောက်ဆောင်သွားဖို့တနိဋ္ဌာန်ချထားကြောင်းစက်တင်ဘာလ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
ကိုယ်စုံဝင်နိုင်တင်ပြခဲ့တာပါဒါနဲ့25ရက်ပိုင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရက်နိုမာဆူဒီဟာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုညာဒုက္ခသည်တွေရဲ့ဝန်ထုပ်ဗိုလ်မှူးကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာတက်တာစေဖို့သူအစိုးရကအကူအညီပေးဖို့အသင့်ရှိကြောင်းစတေမလာ6ရက်နေ့ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှ
တွေကလုံခြုံရေးစခန်း30တို့ကိုဝင်တိုက်ခဲ့ပြီးနောက်ဆက်တွဲအကြမ်းဖက်မှုကြီးကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတဲ့လူရင်းကြဒုက္ခတဲ့အရေးတွေဟာကုလသမဂ္ဂအစိုးရတသိန်းကျော်ရှိတဲ့လူသားချင်းစာနာမှုပဋိပက္ခကိုအကူအညီဖြည့်ရှင်းပေးဖို့အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးရက်နိုမာဆူဒီဟာမြန်မာနိုင်ငံကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအင်္ဂါနေ့ကဆက်ရောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့24နာရီခီးစဉ်တွင်သူဟာဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တွေ့ဆုံခဲ့ပြီးရိုဟင်ဂျာပဋိပက္ခအဖြစ်ရှာနိုင်ရေးနည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့ဒါကာမြို့တော်ရှိဆန်နာဂေါမ်ဟိုတယ်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောခဲ့ပါတယ
်။ This humanitarian crisis.
ဒီလူသားချင်းစာနာမှုပဋိပက္ခကိုချက်ချင်းအဆုံးသတ်တင်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအလုံးအင်းနဲ့ထွက်ပြေးခိုလုံခဲ့မှုကြောင့်ပဋိပက္ခရဲ့ဝင်တုပ်ပိနေတဲ့ဘင်္ဂလားဒေ့ရှ်ကိုတက်တာစီဖို့အတွက်အင်ဒိုနီးရှားအစိုးရကအကူအညီပေးဖို့အစီအစဉ်ရှိပါတယ်လို့အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးကပြောသွားတာဖြစ်ပါတယ်။ဒါအပြင်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့ဆွေးနွေးမှုမှာအဓိကအချက်၃ချက်ကိုဦးစားပေးခဲ့တယ်လို့လည်းသူကပြောပါတယ်။လူဟင်ဂျာတွေထွက်ပြေးခိုလုံမှုကြောင့်ဘင်္ဂလားဒေ့ရှ်ရှင်ဆိုင်နေရတဲ့ပြည်ပခါကိုအင်ဒိုနီးရှားကစာနာတဲ့အကြောင်းဒီကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ကိုအင်ဒိုနီးရှားကအကူအညီပေးဖို့ဆင်သင့်ရှိတဲ့အကြောင်းနဲ့လူသားချင်းစာနာမှုအထောက်အကူတွေပေးနိုင်မယ့်နည်းလမ်းကိုဆက်လက်ဆွေးနွေးသွားဖို့ဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်နေဆက်ဒေသတွေမှာတတိယဖြစ်ရတွေရဲ့နောက်ဆုံးသတင်းတွေကိုလည်းလက်ခံရရှိဖို့လည်းအရေးကြီးတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးကထောက်ပြခဲ့ပါတယ်။နိုင်ငံသား၏ဝန်ကြီးမဆူဒီဟာစောစောပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးအာမက်အာလီနဲ့လည်းတွေ့ဆုံခဲ့ရမှာအင်ဒိုနီးရှားအနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ပြည်တွင်းဖိအားပေးမှုကြောင့်ခုလိုဘင်္ဂလားဒေ့ရှ်ကိုလာရခြင်းဖြစ်တဲ့အကြောင်းနဲ့ပြဿနာကိုငြိမ်းချမ်းစွာအဖြေရှာနိုင်ဖို့အရေးကြီးတဲ့အကြောင်းပြောခဲ့ပါတယ်။ရွင်ကြီးနဲ့ပတ်သက်လို့အင်ဒိုနီးရှားပြည်တွင်းမှာဖိအားပေးခြင်းခံခဲ့ရတာကတော့ဂျကာတာရှိမြန်မာတန်ယုံမိလောင်ဘုံနဲ့ပြစ်ခံရတယ်လို့စန္ဒပြမှုများလည်းရှိခဲ့ပြီးအစိုးရပေါ်တောင်းဆိုမှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုအင်ဒိုနီးရှားဘာသာစကားနဲ့စောစောပိုင်းကဂျကာတာမှာပြောသွားခဲ့တာကတော့
Saya telah menugaskan Menlu Republik Indonesia Menteri Luar Negeri menjalin komunikasi intensif dengan berbagai
pihak. Lembaga အတွင်းရေးမှူးချုပ် Antonio Guterres အပြင်ရခိုင်ပြည်နယ်အကြံပေးကော်မရှင် Kofi Annan အပါအဝင်အုပ်စုအလုံးနဲ့ဆက်သွယ်ဆွေးနွေးဖို့ကျွန်တော်နိုင်ငံသား၏ဝန်ကြီးကိုတာဝန်ပေးထားပါတယ်။သူဟာမြန်မာနိုင်ငံကိုတွားရောက်ရမှာအကြံဖက်မှုတွေရပ်တန့်ဖို့နဲ့ထပ်မဖြစ်ဖို့လို့အပြင်မြန်မာနိုင်ငံရှိမွတ်စလင်များအလုံးအပါအဝင်နိုင်ငံသားအလုံးကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာမှုအထောက်အကူပေးနိုင်ဖို့မြန်မာအစိုးရကိုမြစ်တာရက်ခံမှာဖြစ်ပါတယ်။
နိုင်ငံသား၏ဝန်ကြီးမဆူဒီနီနဲ့ခုလိုတာဝန်ပေးချက်အရတင်လာနေကမြန်မာနိုင်ငံကိုရောက်ရှိခဲ့စဉ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပြင်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လို့နဲ့ပါနေပြည်တော်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံရမှာ 4+1 ဆိုတဲ့၄ပေါင်း၁ဆိုတဲ့အဓိကအချက်၄ချက်နှင့်ပင်တိုင်အချက်တစ်ချက်တို့ကိုဆွေးနွေးခဲ့တဲ့အကြောင်းသူကဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးကိုရှင်းပြခဲ့ပါတယ်အဲ့ဒီ၄ပေါင်း၁အကြံပေးချက်တွေကတော့တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးပြန်လည်ရရှိဖို့အတတ်နိုင်ဆုံးစိတ်ထိန်ချုပ်ပြီးအတ္တမအင်အားအသုံးမပြုဖို့တိုင်းရင်းသားမယွေကိုယ်ဝေတဲ့ဘာသာမယွေခွဲခြားဆက်ဆံမှုမရှိဘဲအလုံးကိုအကာအကွယ်ပေးနိုင်ဖို့နဲ့လူသားချင်းစာနာမှုအထောက်အကူပေးနိုင်ရေးအတွက်လမ်းဖွင့်ပေးဖို့လိုဖြစ်ပါလေ။နောက်ဆုံးအဓိကတစ်ချက်ကတော့ Kofi Annan Commission ရဲ့စီရင်ခံစားပါအကြံပေးချက်တွေကိုအကောင့်ထဲပေါ်ဖို့ပဲဖြစ်ပါလေ။ဒါအပြင်ကမ္ဘာ့မွတ်စလင်ဥယျာဉ်အများဆုံးနိုင်ငံဖြစ်တဲ့ပြည်တွင်းဖိအားပေးမှုကိုအခြေခံတဲ့အင်ဒိုနီးရှားရဲ့ရည်တည်ချက်ကိုလည်းဒေါ်အောင်ဆန်းစုကြည်ကိုသူရှင်းပြခဲ့ပြီးပြဿနာဖြေရှင်းရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့အတူမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောခဲ့တဲ့အကြောင်း အင်ဒိုနီးရှားနိုင်ငံသားဝင်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးနှင့်တွေ့ဆုံရမှာရှင်းပြခဲ့တယ်လို့လည်းသိရပါတယ်ရှင်
။ဒေါ်လနာတန်တင်ပြခဲ့တာပါ။အခုတော့နိုင်ငံတကာသတင်းလှပတပုတ်ကိုပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုမှာမိဘတွေနဲ့အတူကလေးအရွယ်ဘဝတွေကနေတရားမဝင်လာရောက်အခြေချနေထိုင်နေသူတွေကိုနေရက်ပြန်မပို့ရေးအကာအကွယ်ပေးထားတဲ့ဒါကာဆိုတဲ့အစီအစဉ်ကိုအဆုံးသတ်လိုက်ပါပြီ။မူလနိုင်ငံတွေစီပြန်မပို့အောင်သမရဥပမာကနေပြီးလက်ထက်ကနေစတင်ခဲ့တဲ့ဒီဒါကာအစီအစဉ်ကိုပယ်ဖျက်ဖို့သမရဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ဟာတောင်းဝန်သည့်လှုပ်ရဖြစ်တယ်လို့အင်ဗျူရောကကာကွယ်ပြောကြားထားပါတယ်။လူ၈သိန်းလောက်ရဲ့မရေမရာဖြစ်နေတဲ့ဒီအစီအစဉ်နဲ့ပတ်သက်လို့မဆုမျက်မှုပြောပြမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာတရားဝင်အထောက်အထားမရှိဘဲနေထိုင်နေကြသူတွေကမိဘတွေနဲ့အတူကလေးအရွယ်တွေကစားလို့အခြေချနေထိုင်ကြသူတွေကိုမူလလာတဲ့နိုင်ငံတွေစီပြန်မပို့နိုင်အောင်လို့ဒါကာဆိုတဲ့အစီအစဉ်ကိုသမ္မတဟန်ဘရက်ဥဘာမာက2012ခုနှစ်မှာစတင်ခဲ့ပါတယ်။အနည်းဆုံးအသက်15နှစ်ရှိပြီး2012ခုနှစ်ဇွန်လ15ရက်နေ့မတိုင်ခင်မှာအသက်31နှစ်မပြည့်သေးတဲ့သူတွေအနေနဲ့ဒါကာအစီအစဉ်ကိုရှောက်ခွင့်ရှိကြပါတယ်။တရားမဝင်နေထိုင်သူတွေကိုနေရက်ပြန်ပို့ခံရမယ့်အခြေအနေကနေအကာအကွယ်ပေးထားတဲ့ဒီအစီအစဉ်မှာပါဝင်နေသူ8သိန်းလောက်ရှိပါတယ်။အဲ့ဒီသူတွေကို Dreamers လို့တင်စားခေါ်ပါတယ်။အများစုကမက္ကဆီကိုနိုင်ငံနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကဖြစ်ကြပါတယ်။အခုတော့အမေရိကန်ပြည်ထောင်စုရဲ့အကျိုးကိုရှေ့ရှုပြီးဥပဒေနဲ့ညီတဲ့စနစ်လိုအပ်တယ်လို့ရှေ့နေချုပ် Jeff Sessions ကပြောကြားပြီးဒါကာအစီအစဉ်ကိုပယ်ဖျက်ကြောင်းအင်္ဂါနေ့ကကြေညာခဲ့ပါတယ
်။ All immigration policies should serve the interests of the people of the United States, lawful immigrant and native born alike. Congress should carefully
လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒအားလုံးဟာအမေရိကန်ပြည်သူတွေတရားဝင်ရွှေ့ပြောင်းနေထိုင်ကြသူတွေဒီနိုင်ငံမှာမွေးဖွားသူတွေရဲ့အကျိုးကိုရှေ့ရှုတင်ပါတယ်အမေရိကန်ပြည်သူတွေနဲ့ကိုက်ညီတဲ့ပြုပြင်ပြောင်းလဲမှုတွေဖြစ်လာအောင်လွတ်တော်အနေနဲ့တည်တည်ချာချာစဉ်းစားပြီးပြုပြင်တင်ပါတယ
်အမေရိကန်လာကျင်သူတိုင်းကိုတော့ခွင့်ပြုနိုင်မှာမဟုတ်သလိုဥပဒေအတိုင်းအသေးအချာဆောင်ရွက်တဲ့အနေနဲ့အခုလိုလူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သတ်ရတာဖြစ်တယ်လို့ရှေ့နေချုပ် Jeff Sessions ကပြောကြားခဲ့ပါတယ်ဒါကာအစီအစဉ်မှာပါဝင်နေသူတွေကိုအမေရိကန်မှာဆက်ပြီးနေထိုင်ခွင့်ပြုမပြုဆိုတာကိုလွှတ်တော်အနေနဲ့6လအတွင်းမှာဆုံးဖြတ်ပါလို့လည်းအချိန်ပေးခဲ့ပါတယ်။ဒါကာအစီအစဉ်ကိုဖျက်လိုက်တဲ့အပေါ်ဒီမိုကရက်အမတ်တွေအပြင်ရီပဘလီကန်အမတ်တို့ကပါဝေဖန်နေကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒါကာအစီအစဉ်ကိစ္စဟာခက်ခဲတဲ့ကိစ္စဖြစ်တယ်လို့အစောပိုင်းကအခုလိုပြောထားပါတယ်
။ We're going to show great heart. DACA is a very
ကျွန်တော်တို့ရဲ့စိတ်ကောင်းစေတနာကိုပြသမှာပါ။ဒါကာဟာတိတ်ကိုခက်ခဲတဲ့အကြောင်းအရာတစ်ခုဖြစ်ပါလေ
။ဒါကာကိစ္စကြီးညာပြီးတဲ့နောက်သမ္မတထရမ့်ထုတ်ပြန်တဲ့ကြီးညာချက်ထဲမှာတော့သမ္မတတယောက်အနေနဲ့အမေရိကန်ပြည်သူတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ရမယ့်တာဝန်ရှိတယ်လို့ပြောထားတဲ့အပြင်မိဘတွေရဲ့လိုရကြောင်းကလေးတွေကိုအပြစ်ပေးရတာမျိုးသူမလုပ်ချင်ဘူးလို့လည်းဆိုထားပါတယ်။အင်ဂျူရောကလည်းသမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ဟာတာဝန်သိဆုံးဖြတ်ချက်ဖြစ်တယ်လို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအင်ဂျူရောပြောခွင့်ရသူဆာရာဟာကဘီဆန်ဒါစ်ကတုံ့ပြန်ပြောကြားခဲ့ပါတယ်။အခုလိုထရမ့်အစိုးရကဒါကာအစီအစဉ်ကိုပယ်ဖျက်ကြောင်းကြေညာခဲ့ပြီးမကြခင်မှာပဲသမ္မတဟန်ဘရက်ဥဘာမာကအမေရိကန်မှာနေထိုင်ကြီးပြင်းလာကြပြီးဘာအပြစ်မှမရှိတဲ့လူငယ်တွေကိုပြစ်မှတ်ထားတာဟာမှားယွင်းတယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ဒါကာအစီအစဉ်ကိုပယ်ဖျက်တယ်လို့ကြေညာချက်ထွက်လာပြီးတဲ့နောက် Dreamers တွေကိုထောက်ခံသူတွေဟာ Washington မြို့တော်ကအင်မြူတော်ရှေ့အပါအဝင်မြို့တချို့မှာဆန္ဒပြခဲ့ကြပါတယ
်။ We will continue to fight for the American dream because Dreamers are quintessentially American.
Dreamers တွေနဲ့အတူကျွန်တော်တို့ဆက်ပြီးတိုက်ပွဲဝင်သွားမှာပါ။ဘာကြောင့်လဲဆိုတော့Dreamers တွေဟာအမေရိကန်နေဖြစ်ကြပါတယ်။အမေရိကန်တံမိုးတွေကိုလက်ခံကြသူတွေဖြစ်ပါတယ်။အမေရိကန်လူမျိုးအနေနဲ့ကျွန်တော်တို့ရပ်တည်တာကိုသူတို့ကကိုစားပြုနေပါတယ
်။2012ခုနှစ်မှာဒါကာအစီအစဉ်ကိုစတင်ပြီးတဲ့နောက်အစီအစဉ်ကိုရှောက်ထားအတည်ပြုချက်ရထားကြတဲ့ Dreamers တွေဟာနိုင်ငံထဲမှာနေထိုင်ခွင့်၊ရင်မောင်းလိုင်စင်၊ကျောင်းတက်ခွင့်နဲ့အလုပ်လုပ်ခွင့်ရထားကြပါတယ်။ဒါပေမဲ့သူတို့အနေနဲ့နိုင်ငံသားဖြစ်ခွင့်မရှိကြပါဘူး။သူတို့ဟာနိုင်ငံ내ကိုတရားဝင်ဝင်ရောက်လာကြသူတွေမဟုတ်တဲ့အတွက်ဖမ်းဆီးခံရပြီးနေရက်ပြန်ပို့ခံရမယ့်အခြေအနေကိုလည်းဒါကာအစီအစဉ်ကအကာအကွယ်ပေးထားခဲ့တာပါအခုတော့သူတို့ကိုဥပဒေအတိုင်းစတင်အရေးမယူခင်အချိန်6လပေးထားတဲ့အတွက်ရှင်းနှစ်မလာကစပြီး Dreamers တွေကိုနေရက်ပြန်ပို့ရေးမပို့ရေးဆိုတာဟာလွတ်တော်အပေါ်မှာမူတည်နေပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်7နာရီကနေနေ့ကင်း7နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာညီမစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ဗိုလ်တုနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီထိလိုင်းလူမီတာ32 kilohertz 935လိုင်းနူမီတာ40 kHz 943ညလိုင်းနူမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတက်ကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လေလံအစီအစဉ်တင်ဆက်တဲ့ခါမှာတော့
နိုင်ငံတကာသတင်းမီဒီယာတွေအနေနဲ့ကသူတို့ကရိုဟင်ဂျာဆိုတဲ့ဟိုအတုံးဆုံးကိုပဲယူထားတယ်။အဲ့ဒီအပေါ်မှာစိုက်လိုက်မှတ်တရှိရဲ့ဒီတစ်ဖက်မှာမြန်မာပြည်ဘက်ကအဲ့ဒီဟာနဲ့ပတ်သက်ပြီးတော့
မကြာခင်မှာရခိုင်ပြည်နယ်အရေးနဲ့ဆွေးနွေးထားတဲ့ VOA တိုင်းရိုက်လီလန်းအစီအစဉ်ကိုကြားဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာရေးသားချက်တွေကိုမူရင်းအပုံပြည့်ဦးကျော်စံသားကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံမှာညဉ့်ညံရဲ့အကျိုးဆောင်လူချင်းဆွဲခေါင်းစဉ်နဲ့အင်ဒိုနီးရှားနိုင်ငံထုတ် The Jakarta Post သတင်းစာရဲ့ Editor အပေါ်ကိုဥစွာထုတ်တင်ပြလိုပါတယ်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေနဲ့အကြီးအကျယ်တွေရောက်နေတာကိုစာနာမှုပြသတဲ့နေရာမှာအင်ဒိုနီးရှားနိုင်ငံပါဝင်ပြီးအခြေအနေတွေ့တဲ့အောင်လှုပ်ဆောင်နေပါတယ်။ကုလသမဂ္ဂအကြံပေးကော်မရှင်ကရခိုင်မှာတွေ့ကြုံနေရတဲ့ဖွံ့ဖြိုးရေး၊လူခွင့်ရေး၊လူမျိုးရေးဆိုင်ရာသုံးခေါက်ချိုးပြဿနာကိစ္စကိုအဆုံးသတ်နိုင်ဖို့အတွက်ရည်ရွယ်နဲ့သမ္မတဂျိုကိုဗီကနိုင်ငံရေးဝန်ကြီးမာဆူဒီကိုမြန်မာနိုင်ငံစီစီလွှတ်လိုက်ပါတယ်။ဒီကြီးမားလာတဲ့ပဋိပက္ခကိုအင်ဒိုနီးရှားနိုင်ငံရဲ့ဒီပလိုမစီကဖြည့်ဆည်းနိုင်မှာမဟုတ်ဘူးလို့ယူဆစရာဖြစ်ပါတယ်။ဒီပြဿနာဟာမကြသေးခင်ကမွတ်စလင်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်ပိုဆွလာခဲ့တာဖြစ်ပါတယ်။ကိုဖီအန်နန်ကတော့ဒီပြဿနာကြောင့်ဖိလစ်ပိုင်နိုင်ငံမှာလို IS အကြမ်းဖက်သမားတွေပါဝင်ပတ်သက်လာနိုင်တယ်လို့သတိပေးထားပါတယ်။ဂျကာတာမှာရှိတဲ့မြန်မာဆိုင်ရင်းနဲ့ပလင်းပုံနဲ့တိုက်ခိုက်ခံရတာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စဟာမြန်မာနိုင်ငံပြင်ပထိကျပြန့်လာတဲ့အခြေအနေဖြစ်နေပါတယ်။ဒီလိုအခြေအနေတွေဆုတ်ထွေးနေခြင်းမှာဒီကိစ္စကိုသတိကြီးစွာထားပြီးဆောင်ရွက်ဖို့လိုတယ်လို့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကဒေါအောင်ဆန်းစုကြည်ကိုပြောကြားခဲ့ပါတယ်။အင်ဒိုနီးရှားဝန်ကြီးမာဆူဒီရဲ့မြန်မာပြည်ခီးစဉ်ဟာဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံတစ်ခုမှာအင်ဒိုနီးရှားဝင်ရောက်ဆောင်ရွက်နိုင်တယ်ဆိုတာကိုပြသခြင်းနဲ့ဖြစ်ပါတယ်။အာဆီယံရဲ့အကြီးဆုံးအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားဟာမြန်မာနိုင်ငံရဲ့နိုင်ငံတကာအခက်အခဲတွေဒီမိုကရေစီဖော်ဆောင်ရေးတွေမှာလည်းပဲစီတန်းကပါဝင်ကူညီပေးခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကစပြီးရခိုင်ပြည်နယ်အခြေအနေဆိုးရွားလာတဲ့အပေါ်အင်ဒိုနီးရှားနိုင်ငံဟာကြီးညာချက်တွေထုတ်နိုင်မဲ့အစားစာနာမှုအထောက်ပံ့ပေးတာတွေညှိနှိုင်းဆွေးနွေးဖြစ်ရှင်ပြီးပြဿနာကိုဖြစ်ရှင်နိုင်ရတဲ့ဝင်ရောက်ကူညီတာတွေပြုလုပ်ခဲ့ပါတယ်။အခုအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဟာအတိဒုက္ခရောက်နေတာကိုကမ္ဘာကဝိုင်းဝန်းဖြစ်ရှင်မှုတရားစတင်နိုင်မဲ့ခီးစဉ်ဖြစ်ပါလိမ့်မယ်။ဒါပေမဲ့ဒီလိုဆောင်ရွက်တဲ့အတွက်ပြဿနာပြည်လည်မှုကိုအစောတလင်းရရှိနိုင်လိမ့်မယ်လို့မျှော်လင့်ဖို့ခက်ခဲပေမဲ့ဘာမှမလုပ်ဘဲထိုင်နေကြတဲ့တော့ဒီလိုအထုမှုကပိုကောင်းတယ်လို့យေတာထားပါတယ်။မြန်မာနိုင်ငံအပေါ်ပြင်းပြင်းထန်ထန်အရေးယူဖို့တိုက်တွန်းချက်ကိုဝီရန်တိုကန့်ွက်ဆိုတဲ့သတင်းကိုလည်းဂျကာတာပို့စ်မှာပဲဖတ်ရပါတယ်။ဒီဂျကာတာပို့စ်မှာပဲဖတ်ရပါတယ်။တခိုင်အကြမ်းဖက်မှုတွေကြောင့်မြန်မာသံမကြီးကိုတိုင်းပြည်ကမောင်းထုတ်ဖို့ပုံမတောင်းဆိုလာမှုတွေကိုအင်ဒိုနီးရှားနိုင်ငံသားရဲ့တရားရင်နဲ့လွန်ကျွေးဆိုင်ရာပူပေါင်းဆောင်ရွက်ရေးဝန်ကြီးဝီရန်တိုကပယ်ချလိုက်ပါတယ်။ဒီလိုမောင်းထုတ်လိုက်ရင်ဒီပြဿနာကင်တွယ်ရမှာအင်ဒိုနီးရှားနိုင်ငံရဲ့အပြုသဘောအခန့်ကဏ္ဍရပ်တန့်သွားစေလိမ့်မယ်လို့ဆိုပါတယ်။မြန်မာသံမကိုမောင်းထုတ်လိုက်ခြင်းဟာသံတမန်ဆက်သွယ်ပြတ်တောက်သွားမှဖြစ်ပြီးရိုဟင်ဂျာတွေအတွက်လည်းဘယ်လိုမှအကူအညီပေးနိုင်တော့မှာမဟုတ်ဘူး။သတိကြီးစွာနဲ့ဝင်ရောက်ကင်တွယ်ဖြစ်ရှိမှုလိုအပ်ပါတယ်။အင်ဒိုနီးရှားမှာဆန္ဒပြလူတွေကမြန်မာသံတမန်ကိုပြန်လည်မောင်းထုတ်ဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်လို့យေတာထားပါတယ်။ရခိုင်ပြည်နယ်ပြည်လည်ရေးအတွက်မြန်မာနိုင်ငံကိုအင်ဒိုနီးရှားအကြံပေးဆိုတဲ့ခေါင်းစဉ်နဲ့ bdnnews24.com မှာយေတာထားတာကိုဆက်လက်တင်ပြလိုပါတယ်။အင်ဒိုနီးရှားဟာကမ္ဘာမှာမွတ်စလင်လူ၏အများဆုံးနိုင်ငံအနေနဲ့မြန်မာနိုင်ငံရခိုင်အကြက်တဲကိုလင်းကျန်းစွာဖြစ်ရှိဖို့တာဝန်ရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကိုပြောကြားခဲ့ပါတယ်။အင်ဒိုနီးရှားဝန်ကြီးဟာဘင်္ဂလားဒေ့ရှ်မတိုင်ခင်မြန်မာနိုင်ငံကိုရောက်ခဲ့စဉ်ကတင်းလာနေရတော့အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးအကြံပြုတင်ပြခဲ့တဲ့အချက်တွေထဲမှာတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးအစွမ်းကုန်ထိန်းသိမ်းမင်းမင်းဆောင်ရွက်ပြီးအင်အားမသုံးရေးလူမျိုးဘာသာမခွဲကြဘဲအားလုံးကိုအကာအကွယ်ပေးရေးနဲ့ကုညီလိုအပ်နေသူတွေကိုစာနာမှုအထောက်အပံ့ရောက်ရှိအောင်လမ်းဖွင့်ပေးဖို့စတာတွေအပြင် Nasun Chapche, Kofi Annan Commission, Sien Kanama Tokan, Timbia Tari, Counter Poye, Swinigar Elusang, Yeta Tavarakina.
Kabami Yarima, Pobjani, Yamavi, Johnny, Nasia, B. Kurikaro, Menekin, Ingleting and Zago, Lila Jayama, American Idiento, Ingleting and Zago, Dolorata, Puchama Chibari.
To get cold feet.
Salumbanga get to get ga yura cold cold ga eda feet feet ga chidao suro. So quite long ye long out tibe garo chidao ida boshi. Di don't see the laragaro tekre town chow ya nagaga lombard sagabongani lu tcho to de diluga sujavare. Pegazare Luga Peshonu Basam Shirobu Pebanga Twachimbi so to chit out we any vilo sinji pili shire lu subare. Dajamule to get gold feet ga kuku logdome edi logale keme to dwe andia shime doka yao sime suyame sui lokanima malo yero lu malo pe nidagu to get gold feet lu yihun pura pipare. Degerode, tomorrow Ludarwin in it, cuckoo, yes, soon be Lua Messui, Chili Ledwi, is Miss Rale, Torashina Diva. Peshon be Pedamaga, Pavangam Trepe, Sabi Yang Messui, Duma Pedana, Pima, Suro, Lanlu, Jaulu, Dissinji, Biore, David Shibari. Didone Badelu, George Grubide Umago, Nasinji Jaya.
The groom got cold feet before his wedding day and decided to cancel the ceremony.
Drodaga Mingla Saumeye Matangi, Chautwe Winabi, Mingla Masangero, Akanago, Pietingu, Sumpia Kere, Lu Tibi Yavare, Umago, Narukau Nas in Jijaya.
The groom got cold feet before his wedding day and decided to cancel the ceremony.
Chautwe Winabi, Nima, Loyame Hagu, Melo Yeve.
To get cold feet.
Lupiolu yabare. Eragaro, dinim netwe, dimpia gere, idiom atome pipare.
Regan iriando, English dingan zago, nasin gayarabakna, kuro. Inganya vio e daily land season upiane nasin yabame, good danyo usun written set up jabare.
မင်္ဂလာပါခင်ဗျာအင်တာနက်ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးကျူးပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးတော့မြန်မာနဲ့နိုင်ငံတကာရဲ့အမြင်တွေဘာကြောင့်ကွဲလွဲလဲဆိုတာပါရခိုင်ပြည်နယ်မြောက်ပိုင်းကဒီဩဂတ်စ်လ29ရက်ကျန်းဖက်တိုက်ခိုက်မှုနောက်ဆက်တွဲအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အမြင်ချင်းကမှ ချောဘူးတဲ့မချောဝင်မနာတာဆဲဆူရေးသားမှုတွေပဲအတော်များတွေ့ရပါတယ်အပြုသဘောဝေဖန်ထောက်ပြတာအင်မတန်ကိုရှားပါတယ်တကယ်တော့ကျွန်တော်တို့သတင်းမီဒီယာတွေကဖြစ်ပျက်တစ်ခုနဲ့ပတ်သက်ပြီးတော့ပြည်တွင်းပြည်ပအမြင်ပေါင်းစုံထောက်ပေါင်းစုံကိုစဉ်းစားချက်ရအောင်လို့တင်ပြပေးနေခြင်းဖြစ်ပါတယ်နိုင်ငံတကာကဘယ်လိုသဘောထားနေကြလဲဆိုတာသိအောင်လည်းသတင်းပေးနေတာပါကျင်းစီတာကရခိုင်ကြီးနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံတွေကအများစုကဒီသဘောထားအမြင်ပြောဆိုချင်းကပ်မှုနဲ့အခုနိုင်ငံတကာမှာဖြစ်နေတဲ့နိုင်ငံတကာရဲ့အမြင်ပြောဆိုချင်းကပ်မှုကတော့တော်ကွဲလွဲနေတာတော်ရီသတိထားမိပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအဓိကပါဝင်ဆွေးနွေးပွဲကို Facebook နဲ့ဖိတ်ခေါ်ထားပါတယ်ပထမတူကတော့မြန်မာ Journalist Institute ကပါသူကတော့ဦးစင်ဝင်းဖြစ်ပါတယ်နောက်တူကတော့မြန်မာ Media Council ကဦးမြင့်ကျော်ဖြစ်ပါတယ်ဦးမြင့်ကျော်ကတော့လိုင်းပေါ်မရောက်သေးပါဘူးဦးစင်ဝင်းလိုင်းပေါ်ရောက်နေပါပြီခင်ဗျာကိုစင်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်
ဗျာဟုတ်ကဲ့ကိုစိန်ဝင်းကြီးခုနကကျွန်တော်ပြောပြသလိုပါပဲဒီလက်ရှိမြန်မာနိုင်ငံထဲမှာရခိုင်ရင်းနဲ့ပတ်သက်လို့ပြောဆိုကြတဲ့အမြင်နဲ့နိုင်ငံတကာမှာအခုပြောဆိုနေကြတဲ့အမြင်တွေနောက်ချင်းကပ်မှုတွေသဘောထားတွေတော်လေးကွဲလွဲနေတာတွေ့ရတယ်။ဘာချက်တွေကြောင့်လို့ထင်ပါလဲခင်ဗျ
။ကွဲတာကတော့လုံလုံကြီးကိုစမ်းပြင်ပကြီးကိုကွဲနေတဲ့သဘောတွေတော့ဆောင်းနေတယ်။ဆောင်းနေတဲ့ဟာတွေတွေ့ရတယ်။ဘာချက်ကြောင့်ကွဲလဲဆိုတော့အကြောင်းနှစ်ခုစလုံးပါပဲ။ဒီချင်းကပ်ပုံသဘောထားအဲ့ဒီခါရဲ့နောက်ပြီးတော့တတိယအချက်လက်ရရှိမှုပေါ့နော် ချင်းကပုံသဘောထားနဲ့စပြီးတော့ပြောမယ်ဆိုရင်ဥပမာနိုင်ငံကသတင်းမီဒီယာတွေအနေနဲ့ကသူတို့ကယူထားတာကရိုဟင်ဂျာဆိုတဲ့ဟိုအတုံးနှုံးကိုပဲယူထားတယ်အဲ့ဒီအပေါ်မှာ consistency ပေါ့ site line matter ရှိတယ်ဒီတစ်ဖက်မှာမြန်မာပြည်ဘက်ကအဲ့ဒီဟာနဲ့ပတ်သက်ပြီးတော့အတုံးနှုံးတွေကြောင်းနေဟာဒီအတုံးနှုံးကိုလုံးဝအသိမှတ်မဖြစ်ဘူးဘင်္ဂါလီဟဲ့လား now အဲ့ဒါမှမှဒီရခိုင်ကော်မရှင်ပါလာတဲ့အခါကျတော့ဒီအတုံးနှုံးတစ်ခုစလုံးရှောင်တုံးမယ်ဆိုတော့သာသဖြင့် policy ဘိုင်းဆိုင်ရာမှာ inconsistency ဖြစ်တဲ့ကြေညာလည်းပါတယ်တစ်ခါကလည်းဒါကတော့ဟိုယက်တီချက်ပေါ့နော်အဲ့ဒီယက်တီချက်ကိုနိုင်ငံတကာကိုဟိုလက်ခံလာနိုင်အောင်communicate မလုပ်နိုင်တာပြောဆိုဆွေးနွေးမှုတွေမှာအားနည်းတဲ့အပိုင်းနောက်တစ်ချက်ကတော့သတင်းချက်လက်ပိုင်းသတင်းချက်လက်ပိုင်းဆိုတော့ကျွန်တော်တို့ဒီလိုမျိုးအခင်းဖြစ်လာလို့ရှိရင်အဲ့ဒီမီဒီယာကိုသတင်းသမားတွေကိုရောက်အောင်ကျွန်တော်တို့ကလွှတ်အောင်နောက်ပြီးတော့အဲ့ဒီသတင်းတိုက်တွေကိုအထက်လက်တွေကိုပေးပို့ပြရမယ်ကိုကနေပြီးတော့ဒီငါတို့ state councilor office ဓမ္မမဟောင်းရဲ့ပြည်သားရေးဒီ information committee ကပဲထုတ်နေတာပဲအဲ့ဒါကိုကိုကရင်ပြီးတာပဲဆိုတဲ့ဟာမျိုးနဲ့မဟုတ်ဘဲနဲ့ကိုကဟိုအတင်းသွားပြီးတော့ဟိုထိကပ်ပြီးတော့ပေးတဲ့ဟာမျိုးတွေအဲ့တော့အဲ့ဒီဟာတွေမရတာဟိုဘက်ကလည်းတစ်ဖက်မှာနိုင်ငံကသတင်းမီဒီယာတွေဟိုနိုင်ငံကဆိုတာတကယ်ဟိုဘက်တကယ်ဘာလုံးဟိုဘက်ပြောလို့ရတယ်ဥပမာဒီလူညာရင်းနဲ့ပတ်သက်တဲ့ဟာတွေနော်ဘင်္ဂါလီလူညာဘင်္ဂါလီပေါ့ဒီဟာနည်းနဲ့ပတ်သက်ကြတယ်ပဲပြောတယ်တစ်ဖက်မှာရခိုင်တို့တခြားဒိုင်းနဲ့ခမီးအင်းစားတဲ့လူတွေရဲ့ခပီးရတဲ့ဒုက္ခတွေနောက်တစ်ဖက်ခံတဲ့အာသာနေပြီးတော့ကျူးလွန်တဲ့ atrocity တွေကြတော့မပါတဲ့အဲ့ဒါမျိုးတွေကိုကြုံရတယ်အဲ့တော့ဘာဖြစ်လဲတစ်ဖက်မှာနိုင်ငံကသတင်းမီဒီယာတွေရိုဟင်ဂျာပေါ်မှာ sympathy နဲ့ပဲတောက်လျှောက်သွားနေတယ်ဒီဘက်ကဟာမရဘူးအဲ့တော့ပြောရလို့ရှိရင်နှစ်ခုစလုံးမှာဘယ်ကွာဟာမှုတွေရှိနေလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုစိန်ဝင်းဒီလိုင်းပေါ်ခဏနေပြီးပါဦးမြင့်ကျော်လေးဒီလိုင်းပေါ်ရောက်နေပြီဆိုတော့ကျွန်တော်ဦးမြင့်ကျော်ကိုမိကြပါတယ်ဦးမြင့်ကျော်ကမြန်မာမီဒီယာကောင်ဆယ်ကဆိုတော့လက်ရှိမြန်မာနိုင်ငံထဲမှာရေးသားဖော်ပြနေတဲ့တည်င်းတွေကိုကျွန်တော်သိထားမိတော့ဘလောက်ပေါ့နော်ရခိုင်ဒုက္ခသည်တွေကိစ္စကိုလေးထားပြီးတော့ဖော်ပြတာတွေ့ရပါတယ်ပြပမှာကျတော့ရခိုင်ဒုက္ခသည်ကိစ္စကိုလေးမထားဘူးတော့မဟုတ်ဘူးရေးသားသားတယ်ဒါပေမဲ့အတော်နည်းတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်လာတဲ့ဒုက္ခသည်တွေပေါ့နော်ဒီလူဝင်ကြဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ဥမာတသိန်းကျော်သွားပြီးဒလာကိုအလေးထားပြီးတော့ရေးနေကြတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီမီဒီယာဖော်ပြမှုတွေနဲ့ပတ်သက်လို့ကွန်မြူနတီဘလူးမြင်ပါလဲပြည်တွင်းမီဒီယာဖော်ပြမှုနိုင်ငံကမီဒီယာဖော်ပြမှု
နိုင်ငံကမီဒီယာတွေကသူတို့ကအဲ့ဒီဘင်္ဂလားဒေ့ရှ်ဘက်နိုင်ငံဘက်ကနေပဲသူတို့ကဟိုဘယ်လိုကောင်းလဲပြင်းများယူလို့လွယ်တာပေါ့နော် access server ဖြစ်တယ်ဟိုဒီပြည်တွင်းကနေတွားဖို့ခွင့်ပြုမထားတဲ့ဟာရောပြည်တွင်းကအခန့်အတတ်တွေရှိနေတဲ့ဟာလဲဒါလည်းတပိုင်းပေါ့ဆိုတော့ဟိုဘက်မှာကတော့ပဋိပက္ခဖြစ်နေတဲ့နေရာလဲမဟုတ်တော့ဟိုဘက်ကနေဟိုထွက်လာတဲ့ဒုက္ခဟိုထွက်ပြေးလာတဲ့ဒုက္ခတွေကိုပဲသူတို့တင်ပြပြီးတော့ဟိုအမင်းမြန်ပြီးတော့တင်ဟိုအချက်လက်တင်ပြလို့ရဆိုတော့သူတို့ကအဲ့ဒီဘက်ခြံက site ကိုသူတို့တင်ပြတယ်လို့ဖြစ်ပြီးတော့ဒီကဒီဘက်ပြည်တွင်းကျတော့လေဒီဘက်ကိုနဲ့ဟို accessible ဖြစ်တဲ့ဖြည့်တွေ့ဆက်ဆံလို့ဟိုဆက်သွယ်လို့ရတဲ့ဟာကဒီဒီတိုင်းသားတွေပေါ့နိဟိုရခိုင်တို့လိုဟိုတခြားမျိုးတို့လိုတိုင်းနဲ့တို့လိုအဲ့လိုမျိုးတွေဖြစ်တဲ့နောက်ကဟိနီတချို့ဟိုဟိနီတွေရှိတယ်ပေါ့ဒီဆိုတော့ဒီဘက်ကဟာကလေဒီဘက်ကရတဲ့တည်င်းပဲဒီဘက်ကတည်င်းညင်းနဲ့ပဲရေးကြတာဟိုဘက်ကလည်းဟိုဘက်ညင်းညင်းနဲ့ရေးကြတာဆိုတော့ဟိုတည်င်းကနှစ်ခုလုံးကဟိုဘက်သွန်းဒီဘက်သွန်းလိုမျိုးအမြင်နှစ်ခုကဟိုဘက်သွန်းဒီဘက်သွန်းလိုမျိုးဖြစ်နေတာပေါ့နော်ဆိုတော့အဲ့ဒီမှာအားနည်းချက်ကတော့ဟိုဒီဘက်မှာပြိပခံဖြစ်နေတာတော့မှန်တယ်ဒါပေမဲ့လည်းဟိုသွန်းဖို့ဟိုသွန်းဖို့တည်ရထက်တန်တယ်သွန်းခြင်းနဲ့တည်င်းသမားတွေသွန်းဟိုသွန်းခွင့်ပေးဖို့ကလည်းအရေးကြီးတယ်အခုချိန်ကြီးတော့အဲ့လိုနေထားမျိုးမဟုတ်သေးဘူးသွန်းခွင့်လည
်း
ပေးဘူးသွန်းဒီနေ့ပြည်စဉ်လိုမျိုးကတွဲနေမလို့အဲ့ဒါလည်းနှစ်လမှတစ်ခါတစ်လမှတစ်ခါသုံးလမှတစ်ခါလို့ဟာမျိုး
ဟုတ်ကဲ့ကျွန်တော်ဆက်ဆက်ပြီးတော့တစ်ခါလေးမေးကျင်တာကပြည်တွင်းသတင်းကြော်ငြာတခုမှကျွန်တော်တွေ့လိုက်လို့ဒီမမှန်မကန်ရေးသားဖော်ပြတဲ့နိုင်ငံတကာမီဒီယာတွေကိုအရေးယူတဲ့အခါမှာသတင်းမီဒီယာကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်ပါမယ်ဆိုပြီးတော့ပြောဆိုသွားတဲ့သတင်းကောင်းကြီးပိုင်းကိုကျွန်တော်သတိထားမိလိုက်တယ်ခင်ဗျာအဲ့တော့မြန်မာသတင်းမီဒီယာကောင်စီအနေနဲ့ကရောဘယ်လိုဒီပြပသတင်းတွေနဲ့ပတ်သက်လို့ပြပနိုင်ငံတကာသတင်းတွေနဲ့ပတ်သက်လို့ဘယ်လိုအမြင်ရှိပါလဲ
ကောင်စီတစ်ခုလုံးအနေနဲ့ဆိုရင်တော့ဟိုသွေးသွေးပြီးမှပဲပြောလို့ရမှာပေါ့နော်။ကြောက်တူးတဲ့ကျွန်တော်အမြင်ပြောရရင်တော့နိုင်ငံတကာသတင်းမီဒီယာတွေကိုအရေးယူလို့တော့ကျွန်တော်တို့မှအရေးယူပိုင်ခွင့်လည်းမရှိအရေးယူလို့လည်းမရဘူးပေါ့နော်။ဟိုတို့တော့အစိုးရကဒီနိုင်ငံတကာသတင်းမီဒီယာမှာရေးသားချက်တွေကမပြည့်စုံဘူးအချက်လက်တွေလွင်မှားနေတယ်။အဲ့ဒါကိုအစိုးရအနေနဲ့ဟိုဘယ်လိုကောင်းလဲအချက်လက်တွေတုံ့ပြန်ဖြေရှင်းတာတော့အဲ့ဒါမျိုးတွေမှာတော့ကုညီနေဆိုရင်တော့အဲ့ဒါတော့ဟိုကောင်စီနေနဲ့ဆွေးနွေးပြီးတော့ကုညီတာမျိုးတော့လုပ်ရင်လုပ်လို့ရတယ် ဆိုပေမဲ့ဟိုအရေးကြီးတဲ့ဟာမျိုးတော့ကျွန်တော်လည်းဟိုနည်းလမ်းလည်းမရှိဘူးလို့မြင်ပါတယ်အရေးကြီးလို့လည်းရတဲ့ဟာမျိုးလည်းမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်သရရှင်ချုပ်ကိုအလှည့်ပေးချင်ပါတယ်သရရှင်ချုပ်ကလည်းကိုဆူလိုချင်တဲ့အကြောင်းအရာကိုယူရှင်တူတူတူနဲ့ရင်ကြီးကြီးဆွေးနွေးကြဖို့မြစ်တိုင်ခံပါတယ်ကျွန်တော်အရင်ဆုံးကုကျော်ဆူကတော့မီနီဆူတာပါကုကျော်ဆူဆွေးနွေးလို့ရပါတယ်မင်းများညင်ဦးမြင့်ကျော်ဦးစင်ဝင်းရှိပါတယ်ခင်ဗျ
ဒီမတ်တင်းရဲ့ကိုဟိုပေါ်ကြချက်တွေကတချို့ဟာတွေကတင်းချင်းကြီးခိုင်မာမှုမရှိဘူးခုနကဦးကြီးကျော်ပြောသလိုပေါ့လေဟိုတင်းမှားတဲ့ဟာကိုခုနကအရေးယူလို့မရဘူးဆိုတော့မှတရားစွဲလို့ရတယ်အဲ့ဒါမျိုးတရားစွဲလို့ရတဲ့အလုပ်ကိုအစိုးရအနေနဲ့လည်းထိထိရောက်ရောက်မလုပ်တာတွေ့တယ်ဆိုတော့ဒီဘင်္ဂါလီကိစ္စမှာကအစိုးရကလည်းဒီကဟိုစာအကွက်တစ်ခုအနေနဲ့မရဒီဟာကိုအမြင့်ပြတ်မလောက်တာလားလို့ကျွန်တော်တန်တရားဖြစ်တယ်နိုင်ငံတကာလည်းဒီကိစ္စဟာဟိုပြဿနာဆိုတာထက်ဗျာသူတို့ကပြဿနာဖိုင်တီးပြီးတော့စကားတော့ကစားပွဲတစ်ခုပုံစံမျို
း
ဒီအမေရိကန်ကနေပြီးတော့ IS ကိုမြှောက်ပေးပြီးတော့အဲ့လိုပုံစံမျိုးပေါ့ဗျာ
ဟုတ်
ကဲ့တင်းနေပြီးတော့သူတို့ပေးတယ်ပြီးတော့နောက်ပိုင်းကျတော့သူတို့လည်းအခုထိလက်နက်တွေကိုမှောင်ခိုရောင်းလဲဆိုလဲအခုအဲ့ဒါမျိုးဖြစ်နေတဲ့ခါကျတော့ဒီပြဿနာကပြည်ထောင်ဖြစ်ရှင်းရှင်းစိုက်ကနိုင်ငံဒါကမှလည်းမရှိသလိုမြန်မာဆိုရမှလည်းမရှိဘူးကမသိဘူးလို
့တ
ဖဲကအဲ့လိုဖြစ်နေတယ်လို့
ကျွန်တော်ဆိုကျေးဇူးပါခင်ဗျာကျွန်တော်တို့သူဆွေးနွေးသွားတဲ့အကြောင်းဥစိတ်ဝင်ပြန်တုံ့ပြန်ဆွေးနွေးပေးပါလားခင်ဗျာသူဆွေးလွားကတော့ဒီနိုင်ငံတကာဒီအခုဖြစ်နေကြတဲ့နိုင်ငံတကာရေးသားမှုတွေနောက်ပြည်တွင်းမှာလည်းအစိုးရရဲ့ကင်တယ်မှုတွေဒါတွေကနိုင်ငံတကာအခင်းကျင်းရကစားပွဲလိုများလုပ်နေကြတာလားတဲ့သူရဲ့အတန်တရားပေါ့နော်ဥစိတ်ဝင်အဲ့ဒါနဲ့ပတ်သက်လို့ဖြီးပြီးပါလား
ဒီလိုမျိုးကိစ္စရက်ကြီးတွေမှာဒီ conspiracy theory တွေတော့ရှိတတ်ကြပါတယ်ဒါပေမဲ့ကျွန်တော်တို့ဒီဟာတွေကတော့ဟိုဟိုတော့တိဟိုအဲတိကောင်းနဲ့တိလာနိုင်တယ်တခါကျဟိုမပြောတတ်ဘူးပေါ့နော်ကျွန်တော်ကတော့ဒီ fact တွေပေါ်မှာပဲအဲပြောဟိုကိုတိတဲ့ fact တွေပေါ်မှာပဲပြောနိုင်တာပေါ့လေအဲ့ဒါတော့ပါလဲဆိုတော့ဒီကျွန်တော်စဉ်းစားချက်ကတော့တရင်းမီဒီယာတွေအနေနဲ့ကတော့သူကအဲသူ့မှာဒီတရင်းတန်ဖိုးတွေနဲ့ကြည့်တယ်နော်နောက်ပြီးတော့သူ့ရဲ့ဟိုမှတ်မှာလဲသူ့ရဲ့ခံယူချက်ကပါလဲဆိုတဲ့ဟာရှိတယ်ရှုတော့ပေါ့အဲ့ဒါကိုရွေးပြီးတော့news channel ကိုရွေးတယ်အဲ့ရနေပြီးတော့တင်းအရေးမြစ်တွေကိုလိုက်တာပေါ့နော်ကျွန်တော်သဘောရတော့ဒီလိုမျိုးနိုင်ငံကမီဒီယာတွေကိုဟိုအပြစ်တင်နေဝီဗန်နေဆဲနေတာနဲ့ကျွန်တော်တော့ပြောင်းလဲသွားမယ်မထင်ဘူးတော့နောက်ဆုံးတရားစွဲလို့လည်းပြောင်းလဲသွားမှာတော့မဟုတ်ဘူးဘာပဲလုပ်လို့ဘာလုပ်လို့ရနိုင်လဲဆိုတော့ကျွန်တော်သာဆိုရင်ပေါ့လေဒီအစိုးရအနေနဲ့ဒါဟို media strategy ချပြီးတော့တင်းအချက်လက်တွေရောက်ရေးကျွန်တော်တို့ဟိုသာပါတော့ကဘာမှမီဒီယာပေါ့တထောင်ရှိတယ်ဆိုရင်အဲ့ဒီတထောင်ကိုတရင်ကျွန်တော်တို့ကဘလူးဗျူဟာနဲ့တရင်ချက်လက်တွေရအောင်လုပ်မယ်နောက်ပြီးတော့အဲပြောရလို့ရှိရင်ကျွန်တော်တို့ပြည်တွင်းမှာမီဒီယာကိုအားကောင်းအောင်လုပ်ဖို့လိုတယ်နောက်ဒီဘိတ်တွေကိုအားကောင်းအောင်လုပ်ဖို့လိုတယ်အဲ့ဒီအခါကြလို့ရှိရင်ဆုံးဖြူမီဒီယာတွေပါအောင်တော့နိုင်ငံတကာမှာလည်းသူ့ဟာသူမေးမြန်းသွားပါတယ်ပိဋကကျွန်တော်တို့နောက်ဆုံးမှာတော့ပိဋကကိုဟိုပိဿကိုချပြပြီးတော့ဒါကတော့အမှန်ဒါကတော့အမှားဆိုတဲ့ဟာမျိုးနဲ့သွားတဲ့ဟာမျိုးလောက်တာအကောင်းဆုံးပဲလို့ကျွန်တော်မြင်ပါတယ်မှန်ပါတယ်ချက်ချင်းကြီးကောင်းလဲဘူးတော့လွယ်ကောင်းလွယ်ချင်မှလည်းပဲ
ကျွန်တော်ကုမီကျော်ကူပါတစ်ဆက်တည်းမေးချင်ပါတယ်ကုမီကျော်အခုဒီအဖြစ်ပြက်နဲ့ပတ်သက်ပြီးလို့ပြည်ပသတင်းမီဒီယာတွေဖော်ပြမှုမှာခုနကပြောလို့ဒီဘင်္ဂလားဒေ့ရှ်ကိုကူးလာတဲ့ဒုက္ခတွေအရေးကိုပို့ပြီးတော့ဇောင်းပေးပြီးတော့အဓိကထားပြီးဖော်ပြကြတာမှန်ပါတယ်တစ်ဖက်ကဒီရခိုင်ဒေသကိုတော်ရဖို့သူတို့ခက်ခဲရှိတဲ့ခါကျတော့ရခိုင်တိုင်းကဒုက္ခတွေချီနေ highlight လုပ်နိုင်တာနေပါတယ်တစ်ဖက်မှာပြည်ရင်းမီဒီယာနဲ့ပတ်သက်လို့ကျွန်တော်မေးချင်တာကအခုပြည်ပမှာဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့ကြီးကြီးမားမားကိုဆန္ဒပြမှုတွေရှိပါတယ်ဥပမာရုရှားအင်ဒိုနီးရှားရုရှားမှာဆိုချီချင်းမှာဆိုလို့ရှိရင်ဟိုတနေ့ကဆိုလူပေါင်းထောင်နဲ့ချီပြီးတော့ဆန္ဒပြကြတယ်နောက်ဒီနိုင်ငံတကာကနေပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်နောက်ဒီကုလသမဂ္ဂအကြီးအကဲပိုင်းတွေအားလုံးသူတို့ထွက်ပြောလာကြတယ်ဒီအခြေအနေတွေကိုပြည်တွင်းမှာရောသတင်းမီဒီယာတွေကဖော်ပြကြရလား
ဟိုက်လိုက်တော့ဖော်ပြတယ်သို့တော့အများကြီးတော့အဲ့လိုမျိုးတွေကို highlight လုပ်ပြီးတော့မျက်နှာပုံတို့ဘာလို့မှအများကြီးတော့ဖော်ပြတာမျိုးတော့တိမ်ရှိ
ဘူးဒါ
ပေမဲ့ social media လိုမျိုးမှာတော့ဟိုမြင်များသာသာတက်နေတာလေးရှိတာပေါ့နော
်ဆိုတ
ော့ဒီမြန်မာပြည်ဒီတက်ကလည်း social media လည်းကြည့်နေကြတော့ဟိုအဲ့ဒီကိစ္စတွေလေဒီကဟိုမြန်မာပြည်အပြစ်ကြလဲသိတင်တယ်လို့ဟိုသိတယ်တော့လောက်တော့သိပါတယ
်ခုနကဆွေရကကြီးညာထားတဲ့အကြမ်းဖက်ဖွဲ့စည်းနဲ့အာဆာနဲ့ပတ်သက်လို့ပေါ့နော်ဒီဖွဲ့စည်းကိုအပြည့်အမြောက်ပြုတဲ့ဒရင်းမီဒီယာတွေကိုရေးယူမယ်ဆိုပြီးတော့ချိန်ချောက်တဲ့ဟာမျိုးရှိသွားတာရှိပါတယ်အဲ့တော့ဒီအခြေအနေကတော့ဒရင်းမီဒီယာတွေအတွက်နည်းနည်းရေးရသားရမှာလက်တွန့်စရာဖြစ်နိုင်လား
ကျွန်တော်မြင်မှာတော့ဟိုဆွေရရဲ့ဒီညာချက်ကရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့နော်ဟိုပြည်ရင်းမီဒီယာကလည်းဒါလို့လည်းနေသားပြီမှာတော့အဲ့ဒီဘက်ကိုလမ်းကြီးပုံသက်တာမျိုးပါမျိုးတော့အခုချိန်ကြီးလည်းတခုမှမရှိသေးဘူးနော်ဆိုလိုချင်တာတော့နောက်တစ်ခါတော့သူတို့ရဲ့ထုတ်ပြန်ညက်တွေဘာတွေကိုကိုးကားအချက်လက်ကိုးကားရင်ရောရသလားမရလားအဲ့ဒါမျိုးလည်းဟိုထုတ်ပြန်ညက်ဟိုသတိပေးချက် ဆိုရရဲ့သတိပေးချက်မှာသင်လင်းမရှိဘူးပေါ့
ဗျာကျွန်တော်သရရှိသူအလှည့်ပြန်ပေးချက်မှာလေကိုတီးလည်းမူထိုင်းနိုင်ငံပါကိုတီးလည်းမူဆွေးနွေးပြင်ပြလို့ရပါတယ်ခင်ဗျာ
စစ်တပ်တွေအားလုံးကျွန်တော်ကသုံးသပ်ကြည့်တာတော့ဒီအစိုးရအဖွဲ့အစည်းစစ်အစိုးရအဖွဲ့အစည်းစစ်တပ်အဖွဲ့အစည်းနေနဲ့လေလှုပ်ဆောင်ချက်ကတော့သူတို့လှုပ်ဆောင်ချက်ကတော့နည်းနည်းလို့ပြင်းထန်တယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့ကလားတွေကနော်အရင်ကြလို့ပဲဆိုတော့ကလားရင်ကြတွေကနော်သူတို့တိန်းကြော်နဲ့ချီတော့ပြရတဲ့ကိစ္စလူလူခွင့်ရင်မချိုးဖောက်ဘူးဆိုရင်တော့ဘယ်သူမှပြေးမှာမဟုတ်ဘူးဗျကျွန်တော်အနေနဲ့မြင်တာကတော့ဒီအစိုးရအစ်စ်တပ်ဒီအစိုးရကိုတော့ဒုက္ခပေးနေတယ်လို့အစိုးရကိုပြဿနာဖန်တီးပေးနေလို့ဖြစ်နေတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်တူအလှည့်ပြန်ပေးကြပါလေကုဇော်မြင့်ဒီလိုင်းပေါ်ရောက်ပါကုဇော်မြင့်တူတူဆွနေမြင်များလို့ရပါတယ်ဦးမြင့်ကျော်ဦးစင်ဝင်ရှိပါတယ်ခင်ဗျာပေးနိုင်ဆွေးနွေးသူတွေ
ကျွန်တော်ကတော့တင်းအချက်နဲ့မာရင်ရတာတဲ့နိုင်ငံကရဲ့ချင်းကြပုံကတော့သူတို့ PDP အနေနဲ့ခံစားရတော့အဲ့လိုတစ်ဖက်တည်းအုံတက်တာကြီးများနုံးနေလို့ထင်တာပေါ့လေကျွန်တော်တို့မြင်ရတော့ဒီတစ်လက်ကမပြည့်စုံတဲ့အပိုင်းကဏ္ဍတော့ပါတော့ပါတော့ကုန်ရောဒါလို့ကျွန်တော်ခုဒီဘဖွဲ့စည်းတွေကလည်းဒီကိစ္စနဲ့ပတ်သက်ဟိုနိုင်ငံဟိုဒီမြန်မာဘက်ကနေရောမှာမျက်နှာမပြီးတဲ့ပုံစံမျိုးတွေကသတင်းလွန်လာတွေကများနေတော့အဲ့ဒီပိုင်းကတိုင်းမှာပို့ပြီးတော့နိုင်ငံတကာမှာဒီဘာလို့ညာကြီးကမြန်မာပြည်ကပို့ပြီးတော့မျက်နှာမရနေတာပို့ဖြစ်နေတာပေါ့ခင်ဗျ
ာဥစ္စာမြင့်ကျေးဇူးပါခင်ဗျာကျွန်တော်ကိုစိန်ဝင်းဒါနဲ့ပတ်သက်လို့ဖြည့်ပြပါရစေနိုင်ငံတကာကမြန်မာနိုင်ငံပေါ်မှာသူတို့အခြေခံအစိုးရနဲ့များတအားများဆုံးပြီးလို့နေတာ
ဟုတ်ကဲ့ဟိုကဥစ္စာမြင့်ပြောသလိုဟိုဟို 100% မဟုတ်တော့ပါပါတော့ပါနိုင်ပါလေပါလေဆိုတော့ဖြစ်နိုင်တဲ့အကြောင်းတရားကကျွန်တော်တို့မြန်မာပြည်ဒီနိုင်ငံကြီးနဲ့ဆက်ဆက်နေအောင်ဟိုစိုးချိုးကြီးကာလဟာဆိုတော့ခါကြတော့ဒီရကဝတ်တက်ကကဲအမိဂီစီဘော့လေနော်အရင်တော့ပြည့်ခဲ့တဲ့ဟာမျိုးတွေအပြည့်အစုံတွေနေမှာရှိခဲ့တယ်အဲ့ဒီခါတွေပေါ်လာခဲ့တဲ့အခါကျတော့နောက်ပြီးတော့ဒီကိစ္စကရှားလာနေပြီမလားဒီရကြီးကတွေ့လာဟိုအမြင့်တွေ့လာတာရှားလာနေပြီဆိုတော့ဒီလိုမျိုးအဖြစ်ဖြစ်တဲ့အခါကျရင်ဒါမျိုးဖြစ်မှာပဲဆိုတဲ့စဉ်းစားချက်ကရှုတဲ့အင်္ဂလိပ်ရဲ့နေရာဒီမှာအဲတယောက်မှုရှိတယောက်မှုရှိပါတယ်ကျွန်တော်အမြင်မှာအနေပါဆိုရင်အဲ့လိုအနေထားမှာအဲ့ဒီအတီကျုကိုပြောင်းပြင်နိုင်အောင်ကျွန်တော်တို့ကျူစားလို့ရတယ်လို့မြင်တယ်အစိုးရတရားအနေနဲ့
ပြည်ကြောင်နောက်ဆုံးပြီးချင်းပါတယ်ခင်ဗျာအခုလိုမျိုးနိုင်ငံတကာနဲ့မြန်မာနဲ့အခြေခံပုံတွေအထူးဖြင့်ကုလသမဂ္ဂမှာတော့ကွဲလွဲမှုတွေဖြစ်နေတဲ့အခြေအနေဟာဘယ်လောက်ထိတယောက်မှုတွေကြီးလာနိုင်ပါလဲနောက်ပိုင်းချီဒီ
ဟိုကျွန်တော်မြင်မှာတော့ဟိုအစိုးရအနေနဲ့တရင်ချက်လက်ညာယူပိုင်ခွင့်နဲ့တရင်ချက်လက်စီးဆင်းမှုရဲ့နောက်တစ်ခုကတော့အစိုးရကအမြင်နဲ့ဟိုမီးမြန်းရင်လည်းဖြေနိုင်တဲ့ဟာမျိုးအဆက်ဆက်ပဲပေါ့နော်ဒီမီဒီယာတွေကအဲ့လိုမျိုးကိုလည်းဟိုအမြင်နဲ့ဆက်ဆက်ဖြစ်အောင်လုပ်ဖို့ရဲ့အဲ့ဒါတွေကအရေးကြီးလိုအပ်တယ်ပေါ့နော်ဒါအရင်အစိုးရတွေလက်ထက်ကတည်းကလုံပုံကိုင်းပုံတွေတိုင်းနဲ့လုပ်နေဆိုရင်တော့ဟိုနိုင်ငံတကာကမြင်တဲ့ချီတောင်းကလည်းဟိုတန်မြင်ရဒီတဲ့ပိုကြီးထွားလာမယ်အဲ့ဒါတွေကနိုင်ငံတကာဖြီအားတွေဖြစ်လာစေနိုင်တယ်ပေါ့နော်ဒီမှာပြည်တွင်းမှာကလည်းဟိုနိုင်ငံတကာဒါဝဲကြုံးနေလားဆိုဟိုလူစုကိုအဲ့ဒီချီတောင်းတစ်ခုရဲ့နဲ့ဟိုမီဒီယာတွေကလည်းချီတောင်းမတူတဲ့အမြင်တွေကိုဟိုပြည်ပြည်စုံစုံမကြီးရဲရင်အဲ့ဒီဟာကတော့အားလုံးအတွက်ဒီပြိပခပြေလည်ဖို့အတွက်မဟုတ်ပဲနဲ့ပို့ပြီးတော့အချိန်ညှင်းဖို့အတွက်ဖြစ်တယ်လို့ဖြစ်လာမှာပ
ေါ့နော်။ပေါင်းဝင်ဆွေးနွေးပြီးတဲ့ဦးမြင့်ကျော်နဲ့ဦးစိန်ဝင်းကိုကျေးဇူးထူးတင်ပါတယ်။ဇာတ်နဲ့ဆွေးနွေးမိမြန်ကြတဲ့သွားရှင်တွေကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ရဲ့တိုင်းလေးလိုက်ရှိစေဒီမှာကျန်းသာကြွယ်ပြီးပါ။
ကိုသားညိုဦးဆွေးနွေးတင်ဆက်သွားတဲ့ VOA အင်ကာညတိုင်းရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာပါ။ VOA အမေရိကန်တန်ကပေါ်ရုံးမြင်ကင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မိဖက်အဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်ခြင်းအပြင်အချို့တဲ့ဆုံးသူတွေနဲ့အကူအညီအပြည့်မရသူတွေအတွက်မရှိမဖြစ်လိုအပ်တဲ့အရေးသွေးပြည့်ကျန်းမာရေးဝန်ဆောင်မှုတွေပေးမယ်။ကျန်းမာရေးစနစ်တွေတိုးတက်စေရေးကိုအာရုံစိုက်လုပ်ပြီးတော့2020ခုနှစ်တည်းဆိုရင်အမေရိကန်အကူအညီကနေတကဘာလုံးကကလေးငယ် 5.6 တန်းနဲ့အမျိုးသမီး 2,600 တို့ရဲ့အသက်တွေကိုကယ်တင်နိုင်မယ်လို့ USAID Acting on Call 2019ခုနှစ်အစီရင်ခံစာကခန့်မှန်းပါတယ်။ကျန်းမာရေးအဟာရရဲ့အရေးကြီးပုံအပါအဝင်မိခင်တွေနဲ့ကလေးတွေအတွက်အထူးအရေးပါတဲ့ကျန်းမာရေးဆောင်ရှောက်မှုဘယ်လိုပေးရမလဲဆိုတာတွေကို USAID ကလေ့ကျင့်သင်ကြားပေးခဲ့တဲ့ကျန်းမာရေးလူသားအရေးအတွက်ဟာ2012ခုနှစ်ကတည်းကဆိုရင်73.3%ရှိသွားပါပြီ။ဝမ်ယောဂနဲ့ဥယောငန်းဖျားယောဂခံစားရတဲ့ကလေးငယ်69.5တန်းကိုဆေးကုသဖို့ကူညီခဲ့ပါတယ်။ဂျိုတင်ကာဝယ်နိုင်တဲ့ယောဂတွေအတွက်ကလေးငယ်25.3တန်းကိုကာဝယ်ဆေးထိုးပေးခဲ့တယ်လို့ရေလီတာပေါင်း
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီးVOA အာဘော်မှာအကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဗိုလ်ရင်းညနေပဲ6နာရီခွဲကနေဒီထုတ်လွှင့်သွားမယ်VOA အစီအစဉ်တွေကိုလိုင်းတူမီတာ16စက္ကူ့24အရူအနေဖမ်းယူနိုင်စင်နေပါတယ်။ကုတော့တရင်အချင်းချင်းကိုမန်းစွမြတ်မောင်ပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာနေထိုင်ခွင့်အထောက်အထားမရှိဘဲအခြေချနေထိုင်နေကြသူ၈သိန်းနီးပါးကိုနေရပ်ပြန်မပြုတ်ပို့အောင်လို့အကာအကွယ်ပေးပြီးတော့ကြောင်တက်ခွင့်အလုပ်လုပ်ခွင့်ပြုထားတဲ့ဒါကအစီအစဉ်ကိုအဆုံးသတ်လိုက်ပါပြီ။အမေရိကန်ကိုမိဘတွေနဲ့အတူအရွယ်မရောက်ခင်တည်းကတရားမဝင်လာရောက်နေထိုင်နေကြသူတွေကိုနိုင်ငံထဲမှာဆက်ပြီးနေခွင့်ပြုမလား၊နေရပ်ပြန်ပို့မလားဆိုတာလွှတ်တော်ကဆုံ
မရည်ရွယ်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂတွင်မှုချုပ်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာလက်ရှိကမ္ဘာမှာအစိုးရအများဆုံးချိမ့်ချမှုဖြစ်တယ်လို့အတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကတော့သူ့နိုင်ငံမှာတိုက်ချင်းဖြစ်ပယ်ထိန်တုံးအနုမြုပ်ဘုံးနဲ့ဟိုက်ဒရိုဂျင်ဘုံးတွေပိုင်ဆိုင်ထားပြီးနျူကလ িয়ার အင်အားအပြည့်အဝရှိနေပြီလို့အင်္ဂါနေ့ကကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာလူမျိုးအမြင့်ပြအောင်ရှင်းလင်းတဲ့အခြေအနေမျိုးဖြစ်လာမှာဆိုရင်လေလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားခဲ့ပါတယ်။ရိုဟင်ဂျာထောင်ထဲချီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေတာနဲ့ပတ်သက်လို့ရိုဟင်ဂျာလူနည်းစုတွေကိုအမြင့်ပြအောင်ရှင်းလင်းနေတဲ့အခြေအနေရောက်နေပြီလားလို့သတင်းတောက်တယောက်ကမေးရမှာအဲ့ဒီအခြေအနေမျိုးဖြစ်မဲ့အန္တရာယ်ကြားရောက်နေပြီးတော့အဲ့ဒီလိုမဖြစ်ဖို့မျှော်လင့်တယ်လို့မစ္စတာဂူတဲရက်စ်ကဖြေကြားခဲ့ပါတယ်။ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေအကြမ်းဖက်ခံနေရတာရပ်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကအမြန်ဆုံးပြတ်ပြတ်သားသားဆောင်ရွက်ပေးပါလို့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကလည်းလုံခြုံရေးကောင်စီကိုအိတ်ခွင့်ပေးစာပေးဖို့တောင်းဆိုခဲ့ပါတယ်။ဒီခါဒီတူရကီသမ္မတရီဂျက်ပ်တိုင်ရဲ့အာဒိုဝန်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကတော့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။တူရကီအစိုးရကိုလက်နက်ကင်တော်လှန်နေတဲ့ PKK အဖွဲ့ကြောင့်တူရကီအနေနဲ့အကြမ်းဖက်ဝါဒရဲ့စိန်ခေါ်မှုတွေကိုကောင်းကောင်းနားလည်မယ်လို့ယုံကြည်ကြောင်းနဲ့မြန်မာနိုင်ငံမှာအကြမ်းဖက်ဝါဒပုံမကျဲပြတ်မလာအောင်အကောင်းဆုံးစူးစမ်းနေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုမဆွမျက်မှန်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှာမယ့် engine နိုင်ဖြစ်ပြီးအတန်နှွင့် engineer ကတော့ John Ellison ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOE အစီအစဉ်တွေကိုမနက်6နာရီ9နာရီထိ line number 30 40 49 50တို့ကနေတင်ဆက်ခဲ့တာပါ။သောရရှိမြန်တဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ပါစေ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.